Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာမေလ10ရက်တနင်္လာနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနိုမီတာ1925 30နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇွန်ဝိုင်းလိုင်းကဆောင်ရွက်ပေးသွားပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူမြန်မာနိုင်ငံအတွင်းကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုနားဆင်ကြရပါမယ်
။အဓိကကြီးရဲ့ချက်ကတော့စစ်အာဏာရှင်အုပ်ချုပ်တာကိုလက်မခံဘူး။ရုံမာတဲ့ကိုညင်နွမ်းတဲ့စစ်အာဏာရှင်ရဲ့အုပ်ချုပ်မှုအောက်မှာဒီလူလူစုကအုပ်ချုပ်တာကိုလက်မခံဘူး။
မြန်မာနိုင်ငံတဝန်းစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေကနေ့အထိရှိနေသေးတဲ့အကြောင်းအပြည့်စုံကိုနှ ಾಸ င်ကြရမှာပါ။အဲဒီနောက်မှာတော့စကိုင်းတိုင်းကနေမြို့နယ်အတွင်းကစစ်ကောင်စီနဲ့ဒေသခံတွေအပြန်အလှန်ပစ်ခတ်လို့အသေးအပြောက်တွေရှိနေပါလေ။ဒေါက်ဆန်းစုကြည်အမှုကိုလာမယ့်24ရက်နေ့မှာတရားရုံးမှာလူကိုယ်တိုင်ရုံးထုတ်ပါမယ်။ရခိုင်ပြည်နယ်က NLD ဗဟိုလူငယ်အဖွဲ့ဝင်တဦးဖမ်းဆီးခံခဲ့ရပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့ DVB သတင်းတောက်တွေရဲ့နေအိမ်ဝင်ဆီးခံလို့9ယောက်ဖမ်းဆီးခံထားရပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေသတင်းနှစ်ပတ်ကျော်ကြာဆက်ဖြစ်နေပါတယ်။စားတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍလေးဖြစ်တဲ့သတင်းတော်မတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္လာနေ့ညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မတ်ခွန်ညိုတို့ကတင်ပြပေးကြပါမယ်ခင်ဗျာ
။မြန်မာစစ်အုပ်ချုပ်ရေးကောင်စီအပေါ်အကြမ်းမဖက်ဆန့်ကျင်နေကြတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကအကြမ်းဖက်နှိမ်နင်းနေတဲ့အတွက်ဆန္ဒပြပွဲတွေအရှိန်လျော့သွားပေမဲ့လို့နိုင်ငံအနှံ့အနေမျိုးစုံနဲ့တပိတ်မောင်းနေကြဆဲပါရန်ကုန်မြို့မှာတော့လုံခြုံရေးတင်းကျပ်ထားတဲ့အတွက်စစ်တပ်နဲ့ထိတ်တိုက်မထွက်အောင်လက်တပြတ်တပိတ်တွေကိုမြို့နယ်ပေါင်းစုံမှာပြုလုပ်ခဲ့ပါတယ်။ကျောင်းဖွင့်ရသည့်ရောက်လာချိန်မှာပဲစစ်ကြုံပညာရေးအလိုမရှိဘူးဆိုတဲ့ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေရဲ့တပိတ်တွေလည်းနိုင်ငံအနှံ့ပေါ်ပေါက်နေပါတယ်။စစ်ကောင်စီကလည်း CDM မှာပါဝင်သူတွေကိုအလုတ်ကထုတ်ပယ်နေပြီးတနင်္လာနေ့အထိအလုတ်ထုတ်ခံရတဲ့တက္ကသိုလ်ဆရာဆရာမပေါင်းတထောင်တထောင်ကျော်ရှိတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကတာဝန်ရှိသူကိုကိုးကားပြီး Writers တင်းတပုံမှာရေးထားပါတယ်။အစားထိုးခတ်အမဲ့နီးပြသရုပ်ပြရာထူးတွေအတွက်လည်းစစ်ကောင်စီကရှောက်လွှာတွေခေါ်ယူထားပါတယ်။အခြေခံပညာကျောင်းဆရာဆရာမတွေကိုလည်းတက်ဆိုင်ရာဒေသအလိုက် CDM မှာပါဝင်သူတွေကိုရာထူးကဖယ်ရှားပြီးအစားထိုးခတ်အပ်ဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။ဖေဖော်ဝါရီလတရနေ့နောက်ပိုင်းစစ်တပ်ရဲ့လက်ချက်နဲ့တည်ဆုံသူပြည်သူအနည်းဆုံး980ရှိနေပြီးတော့ကျောင်းသူကျောင်းသားအများပြားပါဝင်တယ်လို့အရက်ဖက်အဖွဲ့တွေကပြောပါတယ်။နိုင်ငံရဲ့အကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ရဲ့စီးရင်ကောက်ယူမှုအရစစ်တပ်ကဖမ်းဆီးထားသူ3800ကျော်ရှိနေပြီးဆရာဆရာမ45ဦးပါဝင်ပါတယ်။အမှုချမှုနဲ့တရားစွဲဆိုခံရတဲ့ဒေါအောင်ဆန်းစုကြည်ကိုမေလ24ရက်နေ့ရုံးချင်ကြရင်အွန်လိုင်းကတစ်စင်မဟုတ်ပဲနဲ့တရားခွင်မှာဂလူကိုရိုင်းရုံးထုတ်မှာဖြစ်ပါတယ်။
ဒီနေ့စီစဉ်ထားတာကအမှုတွေနဲ့ရှင်းပြီးပြေဖို့ဆိုတာဖြစ်တဲ့အတွက်ရေးကိုပေါ်ပြီးတော့မေးပါတယ်။ဒီကတင်ပြထားလို့ရှိပါသေးတယ်လို့ပြောပါတယ်။ဒီကဒီကဘယ်လိုပဲဖြစ်ဖြစ်ဒီအချိန်မှာတော့ဒီကိုယ်တိုင်နေရုံးကိုရောက်လာတော့မယ်ဖြစ်တဲ့အတွက်ကြောင့်ဒီအမှုတွေနဲ့ရှင်းပြီးတွေ့တဲ့ကိစ္စလေးလို့ရှင်းပြသွားပါသေးတယ်လို့ဒီကဒီကပြောပါခင်ဗျာ။အဲ့မှာတော့စမ်းကြည့်ကြည့်ကဖြတ်လေးပါတယ်။ဘယ်လိုလိုရှင်းပြသွားမယ်ဆိုတာပါဝင်ဖို့ကိုယ်တိုင်နေတယ်။အဲ့ဒါနဲ့ကျွန်တော်ထွက်ပြီးတော့ကောင်းကောင်းကြည့်ကြည့်ပြောပြပါမယ်။အမှုတွေနဲ့ဒီချိန်နဲ့ပြည့်ကြည့်ရတယ်ဆိုတာကစွတ်စွဲခံရသူတယောက်ရဲ့အခွင့်အရေး။အဲ့တော့အလုပ်ပေးဖို့ပြရမယ်အချိန်မှာတစ်ခါကနောက်နေနေတဲ့အချိန်မှာတရားစီရင်ရရင်ချိန်ကိုရောက်လာပြီဆိုရင်တရားရုံးအနေနဲ့လည်းကစီရင်လို့ရတဲ့ချစ်တော်ကိုပြောပြတာပါလို့
ပြည်တော်စုတရားလွတ်တော်ချုပ်ရဲ့ညွန်ကြားချက်အရဒေါအောင်ဆန်းစုကြည်ရဲ့အိမ်နာမှာအမှုစစ်ဆေးနိုင်မဲ့အထူးနေရာတစ်ခုပြင်ဆင်ရမယ်လို့တရားသူကြီးကဒီကနေ့အမိန့်ပေးခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်နေကြီးဦးခင်မောင်စောက VOA မြန်မာပိုင်းကိုပြောပါတယ်ဒါပေမဲ့သူရင်ဆိုင်နေရတဲ့အမှုတွေနဲ့ပတ်သက်လို့အကျိုးဆောင်အဖွဲ့နဲ့ခုထိတွေ့ဆုံတိုင်ပင်ဆွေးနွေးခွင့်မရသေးဘူးလို့လည်းရှင်နေကြီးဦးခင်မောင်စောကပြောပါတယ်ဒေါအောင်ဆန်းစုကြည်ကိုပို့ကုံတွင်းကုံဥပဒေဆက်သွယ်ရေးဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုံဆောင်မှုလှုပ်ဆောင်မှုဆံရဥပဒေနိုင်ငံတော်အကြီးညိုပြက်အောင်လုံဆောင်မှုဥပဒေတို့အပြင်တဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးအဲ့ဥပဒေပုံမှန်တွေနဲ့တရားစွဲဆိုထားတာပါရန်ကုန်မှာတော့အစိုးရလျှော့ဝှက်ချက်ဥပဒေချိုးဖောက်မှုဆွဲချင်တဲ့ရင်ဆိုင်နေရပါတယ်ဒီကနေ့နေပြည်တော်မှာအမှုကျန်းနာပွဲကိုတော့ဗီဒီယိုကွန်ဖရင့်စင်းနဲ့အွန်လိုင်းကနေလုပ်ခဲ့တာပါသမရအဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုလည်းဒီနေ့အွန်လိုင်းပေါ်ကနေရုံးထုတ်ခဲ့ပါတယ် သူတို့အားလုံးကြကြမမရှိပုံရတယ်လို့လည်းရှေ့နေကြီးဦးခမောင်းစောကပြောပါတယ်။အမေရိကန်အရှေ့ဘက်ခြမ်းပြည်နယ်တွေကိုလောင်စာဆီအဓိကတင်ပို့နေတဲ့ Colonial Pipeline Company စိုက်ဘာတိုက်ခတ်ခံရတာကြောင့်ပိုက်လိုင်းတွေပိတ်ထားရပြီးကုမ္ပဏီတာဝန်ရှိသူတွေနဲ့သမ္မတအင်မီရောဂျာလုပ်ငန်းပြန်ဆနိုင်အောင်အနီးကလုပ်ကိုင်နေပါတယ်။ Cyber Internet ထဲကနေအချက်အလက်ဖောက်ယူတဲ့ Ransomware တိုက်ခိုက်မှုကြောင့်လူဦးရေထူထပ်လာတဲ့ American အရှေ့ဘက်ကျန်းပြည်နယ်တွေကိုပို့လွှတ်နေတဲ့ဓာတ်ငွေပိုက်လိုင်းတွေတင်းငွေတွေနေကြတဲ့ကပိတ်ထားရတာပါ။ဒီဖြစ်အကြောင်းအရေးကြီးလာတဲ့ American စွမ်းအင်ကဏ္ဍတွေ Cyber တိုက်ခိုက်မခံရအောင်အခိုင်အမာကာကွယ်ပေးဖို့ American လွှတ်တော်အမတ်တွေကိုတောင်းဆိုလာကြပါတယ်။တံငွေပိုင်လိုင်းပြန်ဖွင့်နိုင်ဖို့ကသမ္မတဘိုင်ဒန်အစိုးရအတွေ့ထိတ်တန့်ဦးစားပေးဖြစ်တယ်လို့ကုန်သွယ်ရေးဝန်ကြီးဂျီနာရင်မွန်ဒိုကပြောပါတယ်။လောင်စာပြက်လက်မှုတွေဒီထက်ပိုဆိုးမလာအောင်မိုင်ပေါင်း 9,500 ကျော်ရှိလျတဲ့တံငွေပိုင်လိုင်းကိုအမြန်ဆုံးပြန်ဖွင့်နိုင်ဖို့ကိုလိုနီယယ်ကုမ္ပဏီကိုကူညီနေပါတယ်လို့လည်းဝန်ကြီးကပြောပါတယ်။တက္ကဆက်ကနေနယူးဂျာစီပြည်နယ်ကိုတံငွေပိုင်လိုင်းတွေတွေ့တန်းထားတာပါ။အဓိကပိုင်လိုင်းကြီးတွေကိုပိတ်ထားရပေမဲ့ပေမစခန်းကနေလောင်စာဖြန့်တဲ့နေရာတွေမှာတော့လုပ်ငန်းပြန်စနေပြီလို့ကုမ္ပဏီကသတင်းတွေနဲ့မှပြောပါတယ်။တံငွေပိုက်လိုက်အားလုံးဘယ်တော့အပြည့်အဝပြန်ဖွင့်နိုင်မလဲဆိုတာကိုတော့ဝန်ကြီးဂျီနာရောကုမ္ပဏီကပါမပြောပါဘူးဒီဖြစ်အကြောင်းအမေရိကန်ရဲ့တနင်္လာနေ့ကြိုးရောင်းကြိုးဝဲစီစည်းတွေ2018ခုနှစ်နောက်ပိုင်းအမြင့်ဆုံးအဖြစ်နဲ့300ခိုင်နှုန်းတက်ပြီးတော့တစ်ကလောင်ကို $1.2 အထိရောက်သွားပါတယ်အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးခံထားသူမဆိုးစလောက်ကျသွားတယ်ဆိုပေမဲ့တနင်္လာနေ့တရက်ထဲပိုကူးသူ 36,600 ကျော်နဲ့သေဆုံးသူကလည်း 3,900 ကျော်ရှိပါတယ်ပြည်သူ့ကျမကြီးပညာရှင်တွေကတော့ပိုကူးခံရသူအရေအတွက်တိထက်မကများနိုင်တယ်လို့ယုံကြည်နေပါတယ်။အမေရိကန် John Hopkins တက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရအိန္ဒိယမှာကိုဗစ်ကူးသူ 22.6 တန်းကျော်ရှိနေပြီးအမေရိကန်ပြည်ထောင်စုကတော့ပိုကူးသူ 32.9 တန်းနဲ့ကမ္ဘာမှာအများဆုံးပါ။အမေရိကန်ပြည်ရင်အိန္ဒိယကပိုကူးသူဒုတိယအများဆုံးဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းလုံးမှာတော့ကိုဗစ်ကူးသူက 158 တန်းကျော်ပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါတွေနဲ့ပြန်ပြီးတော့နာလန်ထူလာတဲ့လူတွေကြားကူးဆက်နေတဲ့မှိုယောဂါသမျိုးအတွက်လည်းဆိုရင်နေကြပါတယ်။မူကိုမိုက်ကိုစစ်မှိုယောဂါကူးခံရရင်မျက်နာပုံမှန်သဏ္ဍာန်ပြောင်းသွားသလိုတချို့ဆိုရင်မျိုးလုံးတွေပါကွဲသွားတတ်ပါတယ်။အထူးသဖြင့်စီချိုယောဂါရှိတဲ့ကိုဗစ်လူနာတွေမှာဒီမှိုယောဂါကူးဆက်ဖို့ပိုလွယ်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်။နီပေါနိုင်ငံမှာလည်းကိုဗစ်ကူးဆက်မှုတိုးလာနေပြီးတော့လူနာတွေအတွက်အောက်ဆီဂျင်ရဖို့ခက်ခဲလာနေတဲ့အတွက်အေဗရက်တောင်သက်သမားတွေကိုသူတို့ရဲ့အောက်ဆီဂျင်ဘူးခွန်တွေတောင်ပေါ်မှာပြစ်မထားဘဲကိုဗစ်လူနာတွေသုံးနိုင်အောင်ကျန်းမာရေးဌာနတွေကိုလာပေးဖို့လည်းတိုက်တွန်းထားတာပါ။နီပေါနိုင်ငံမှာကိုဗစ်ကူးခံရသူ၄သိန်းဝန်းကျင်ရှိပြီးလူနာတွေအတွက်အောက်ဆီဂျင်ဘူး2000ခွဲအရေးပေါ်လိုအပ်နေတယ်လို့နီပေါကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ52.31 kHz 9383ည52.32 kHz 9303ည52.51 kHz 9885တို့ပြင်စနေတိုင်းတွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ရဲ့တင်းလာနေညဘက်ထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုစက်ပြီးနားဆင်ကြရပါမယ်ရှင်။ကျမခွာညိုပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကသူ့ရဲ့သမ္မတသက်တမ်းနောက်ဆုံးနှစ်အတွင်းကိုရီးယားကျွန်းဆွယ်မှာရေရှည်ခံမဲ့ငြိမ်းချမ်းရေးပေါ်ထွန်းလာအောင်အဆုံးသတ်ဆောင်ရွက်သွားမယ်လို့ကြေညာပေးလိုက်ပါတယ်။တင်းလာနေအစိုးရပိုင်းရုပ်တံကနေပြောတဲ့မိန့်ခွန်းထဲမှာခုလိုပြောခဲ့တာပါ။
All Hasun Yejeongdaen Hanmi Jeongsang Haedamul Tonghae Hanmi Dongmyeongeul Gukkwoni Dajineun Hanpyeon
မေလနောက်ပိုင်းစီစဉ်ထားတဲ့တောင်ကိုရီးယားအမေရိကန်ထိပ်သီးဆွေးနွေးပွဲကတဆင့်နှစ်နိုင်ငံအကြားချစ်ကြည်ရင်းနှီးမှုရယူပါမယ်။ကိုရီးယားနှစ်နိုင်ငံကြားနဲ့မြောက်ကိုရီးယားနဲ့အမေရိကန်ကြားညှိနှိုင်းဆွေးနွေးပွဲတွေပြန်ဆလာနိုင်တော့မှာပါ။ငြိမ်းချမ်းရေးလမ်းစာကိုကျွန်တော်တို့ရအောင်ရှာပါမယ်။အချိန်ဆွဲခံထားရတာမျိုးနဲ့စိတ်မရှိစရာဖြစ်လာမှာမျိုးတွေကျွန်တော်ရဲ့ကြံနေတဲ့သမ္မတသက်တမ်းထဲမှာမဖြစ်စေရပါဘူးလို့သမ္မတကပြောပါတယ်။သူရဲ့၅နှစ်သမရတက်တန်နောက်ဆုံးနှစ်ဖြစ်တဲ့ဒီနှစ်မှာမပြီးဆုံးသေးတဲ့ငြိမ်းချမ်းရေးကနေထာဝရငြိမ်းချမ်းရေးကိုဆောင်ကျင်းပေးမဲ့နောက်ဆုံးအခွင့်အရေးလည်းဖြစ်ကောင်းဖြစ်ပါမယ်လို့သူကပြောခဲ့ပါတယ်။အမေရိကန်သမရဂျိုးဘိုင်ဒန်ရဲ့နျူကလ িয়ার ကင်းစင်ရေးရည်မှန်းချက်ရောက်ဖို့ပျော့ပျော့ပြောင်းပြောင်းဖြည်းဖြည်းချင်းနဲ့လက်တွေ့ကျကျတန်တမန်နီးလန်းနဲ့ချင်းကပ်သွားမယ်ဆိုတဲ့ကန့်လန့်ချက်ရဲ့နောက်မှာသမရမွန်ကအခုလိုထောက်ခံပြောကြားလိုက်တာပါ။မေလ21ရက်နေ့မှာသမ္မတဂျိုးဘိုင်ဒန်ရဲ့မြို့တော်ဝါရှင်တန်မှာတွေ့ဆုံတဲ့အချိန်သူ့ရဲ့ရည်မှန်းချက်ဟာကိုရီးယားနှစ်နိုင်ငံကြားနဲ့မြောက်ကိုရီးယားနဲ့အမေရိကန်ကြားတွေ့ဆုံညှိနှိုင်းမှုတွေပြန်ဆနိုင်ဖို့ဖြစ်တဲ့အကြောင်းသမ္မတမွန်ဂျေအင်ကပြောကြားခဲ့ပါတယ်ရှင်။ ဂျေရုဆလင်က Al-Aqsa ဘလီနာမှာအစ္စရေးလုံခြုံရေးတပ်ဖွဲ့တွေနဲ့ပါလက်စတိုင်းဝတ်ပြုစုတောင်းသူတွေကြားတနင်္လာနေ့ဒီကနေ့မှနောက်တစ်ကြိမ်တိုက်ခိုက်ခဲ့ကြပါတယ်။လုံခြုံရေးတပ်ဖွဲ့တွေကဘလီတဲကိုမျက်ရည်ရုံဘုံတွေအတန်ဘုံတွေပစ်ထည့်ခဲ့ကြောင်းနဲ့ဝတ်ပြုသူတွေကလည်းရဲတပ်ဖွဲ့တွေကိုကြောက်တုံးတွေရရပစ္စည်းတွေနဲ့ပစ်ပေါက်ခဲ့ကြကြောင်းမျက်မြင်သက်သေတွေကပြောပါတယ်။ဒါရရသူဒါဇင်နဲ့ချီရှိခဲ့ပြီးအနည်းဆုံး50လောက်ကိုအနာကစေယုံနေစီပို့ပေးခဲ့ရပါတယ်။မွတ်စလင်တွေရဲ့အမျက်မြတ်ဆုံးလို့သတ်မှတ်ထားတဲ့ရမန္ဒာဥပုလ္လနောက်ဆုံးရက်ဖြစ်တဲ့စနေနေ့ညကနေတနင်္ဂနွေနေ့အထိကာလအတွင်းရဲတပ်ဖွဲ့နဲ့အပြင်းထန်ထိတ်တိုက်ရင်ဆိုင်မှုတွေမှာဂျေရုဆလင်မှာပါလက်စတိုင်းတွေဒါဇင်နဲ့ချီပြီးဒဏ်ရာရခဲ့ကြတာပါ။ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကတော့ဘဲဘာသာမဆိုလွတ်လပ်စွာကိုးကွယ်ခွင့်ရှိပေမဲ့အကြမ်းဖက်နှောက်ယှက်မှုတွေကိုတော့ခွင့်ပြုမှာမဟုတ်ဘူးလို့ပြောဆိုသွားပါတယ်။ဥပဒေစိုးမိုးရေးအတွက်ပြက်ပြက်သားသားအရေးယူဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းဣသရေလလုံခြုံရေးအရာရှိတွေနဲ့တွေ့ဆုံတဲ့ဝန်ကြီးအဖွဲ့အစည်းအဝေးမှာပြောသွားခဲ့တာပါ။နှစ်စဉ်ဘာသာရေးဝတ်ပြုပွဲကိုတချို့ကတမင်ရန်စတဲ့လုံရအဖြစ်ရှုမြင်ကြပြီးဝတ်ပြုပွဲကနေအခုလိုပဲမတိမငိမ့်ချင်းတွေကိုရောက်သွားလေးရှိပါတယ်ရှင်။ပါပူဝါလွတ်လပ်ရေးကောင်ဆောင်ပစ်တာရီမိုကို2019ခုနှစ်အတွင်းကဖြစ်ခဲ့တဲ့လူမှုအုံကြွမှုတွေကိုစီစဉ်နေဆိုတဲ့စွဲချက်နဲ့အင်ဒိုနီးရှားအာဏာပိုင်တွေကဖန်ဆီးလိုက်ပါတယ်။အင်ဒိုနီးရှားရဲ့အရှိတ်အကျဆုံးအဲ့ဒီပြည်နယ်မှာထိတ်တန်းထောက်လန့်ရေးအရာရှိတယောက်ပြစ်တက်ခံခဲ့ရပြီးတဲ့နောက်အင်ဒိုတပ်ဖွဲ့ဝင်400လောက်ဆေးလွတ်ပြီးမငြိမ်သက်မှုတွေကိုနှိမ်နင်းဖို့သမရဂျိုကိုဝီဒိုတို့ကအမိန့်ထုတ်ခဲ့ပါတယ်။အဲ့ဒီကလေးကဒေသရင်းမှာတင်းမာမှုတွေပြန်ပြီးတော့ဖြစ်လာတာပါ။အနောက်ပိုင်းပါပူဝါအမျိုးသားကော်မတီရဲ့နိုင်ငံတကာပြောခွင့်ရ38နှစ်အရွယ်ရီမိုကိုခရိုင်မြို့တော်ဂျာယာပူရာမှာတနင်္ဂနွေနေ့ကဖမ်းဆီးခဲ့ပြီးလူမှုအုံကြွမှုတွေကိုနောက်ွယ်ကကြိုးကင်သူနိုင်ငံတော်တစ္ဆာဖောက်မှုအကြမ်းဖက်မှုနဲ့လူမှုရေးမတိမငြိမ်ဖြစ်စေမှုနိုင်ငံတော်အလံနဲ့နိုင်ငံတော်သချင်းကိုစော်ကားမှုနဲ့ခွင့်ပြုချက်မရှိဘဲလက်နက်တည်ဆောက်မှုတွေနဲ့ရဲဘက်ကဆွဆွဲထားပါတယ်။နိုင်ငံတော်တစ္ဆာဖောက်မှုဟာထောင်ဒဏ်တစ်သက်ကြာခံရနိုင်ပါတယ်ရှင်။ကြာသပတေးနေ့မှာစတင်မဲ့ရာမန်ဒန်ဥပုလ္လကုံဆုံးတဲ့မွတ်စလင်ဘာသာရေး EL Fitter ပွဲတော်ရက်3ရက်မှာစိုးရိမ်ကြောင်ကြမရှိဘဲပွဲတော်ကျင်းပနိုင်ဖို့အာဖဂန်နစ္စတန်ထဲမှာတနိုင်ငံလုံးအပြစ်ရထားပေးမယ်အကြောင်းတာလီဘန်တွေကတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်။အခုလိုအပြစ်ရအကြောင်းမကြေညာခင်လေးမှာပဲတောင်ပိုင်းဇော်ဘူးခရိုင်မှာခီးတဲ့တင်ကားကိုဘုံခွဲတိုက်ခိုက်ခဲ့လို့အနည်းဆုံး12ဦးသေဆုံးသွားကြောင်းပြည်ထရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာကြေညာပါတယ်။စနေနေ့တုန်းကလည်းကပူးမျိုးကမင်းကလေးချောင်းကိုတိုက်ခိုက်ခဲ့တာကြောင့်လူ60ကျော်သေဆုံးခဲ့တဲ့အထက်အများစုကကြောင်သူတွေဖြစ်ကြပါဗျ။မိမိကိုယ်ကိုခုခံဖို့အတွက်ပဲအပြစ်ရစည်းကမ်းကိုချိုးဖောက်နိုင်ကြောင်းနဲ့ရန်သူနယ်မြေတွေဒါမှမဟုတ်အာဖဂန်စစ်သည်တွေတက်ဆွဲထားတဲ့နေရာတွေကိုလည်းဒီအပြစ်ရ3ရက်အတွင်းမသွားကြဘို့တာလီဘန်ခေါင်းဆောင်ပိုင်းကညွှန်ကြားထားပါဗျ။တာလီဘန်တွေဟာအရင်ကလည်းအစ်ဘွဲတော်နေမှာတနိုင်ငံလုံးအပြစ်ရမယ်လို့ကြေညာပေးခဲ့ပြီးပွဲတော်ရက်တွေပြီးပြီးချင်းမှာတော့ချက်ချင်းပဲတိုက်ခိုက်မှုတွေကိုပြန်ဆခဲ့ကြပါတယ်ရှင
်နောက်လောင်းနဲ့မခွန်ညိုတို့ကနောက်ဆုံးရသတင်းတွေကိုတင်ပြပေးခဲ့ကြတော့ပါခင်ဗျာဗီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုသတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဆုံးတော့မြန်မာနိုင်ငံအတွင်းကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုပြောပြခြင်းပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေကတချို့နေရာတွေမှာဒီကနေ့လူဝင်အားဟာအရင်ရက်တွေနဲ့နည်းနည်းပိုလာတာတွေ့ရပါတယ်။ဖားကန်မြို့မှာမော်ပေါင်းစုံတပိတ်ဒဝဲမြို့မှာအဖြူရောင်အင်ဂျီဝတ်ဆင်လှုပ်ရှားမှုမုံရွာမြို့မှာထီးတပိတ်စသဖြင့်လှုပ်ရှားလာကြပါတယ်။ရန်ကုန်မှာလည်းလုံခြုံရေးတင်းကျပ်ထားတဲ့ကြားကနေလျှက်တပြက်တပိတ်တွေလှုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံနေရာစုံကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမုံကတင်ပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာဆီယနာတင်ထားတာရပ်ပေါင်းတရာပြည်ခံနီးတော်မှာဖြစ်ပေမဲ့တနိုင်ငံလုံးမျိုးနယ်အစုံမှာဆန္ဒပြပွဲတွေကတော့ဆက်ပြီးတော့ရှိနေပါတယ်စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေရဲ့ပြစ်ခတ်နှိမ်နင်းမှုတွေကြောင့်ဆန္ဒပြပွဲတွေမှာလူအင်အားတိတိတသာလျော့သွားခဲ့ပေမဲ့ဒီကနေ့မှာတော့တချို့မျိုးတွေမှာလူအင်အားနည်းနည်းပိုပြီးတော့များလာတာပြန်တွေ့ရပါတယ်လုံခြုံရေးတင်းကျပ်တဲ့ရန်ကုန်မြို့မှာတော့လူငယ်တွေဥဆောင်တဲ့ပျောက်ကြားတပိတ်တွေကိုမြောက်ကလာပမြို့နယ်နဲ့ဗဟန်းမြို့နယ်တွေမှာလူငယ်ရာနဲ့ချီပြီးတော့ဒီကနေ့ပြုလုပ်ခဲ့ကြပါတယ်စစ်ကောင်စီတပ်တွေကိုရှောင်နိုင်မှုမိနစ်ပိုင်းမဲ့စုဝေးခဲ့ကြတဲ့လျှက်တပြက်တပိတ်ကိုမြို့နယ်ပေါင်းစုံကတပိတ်စစ်ကြောင်းတွေပူပေါင်းပါဝင်ခဲ့ကြပါတယ်မြောက်ကလာပဈေးရှိမှာဆိုရင်အင်အား200နီးပါးပါဝင်တဲ့မြို့နယ်ပေါင်းစုံစုပေါင်းတပိတ်လုံနိုင်ခဲ့တယ်လို့ရန်ကုန်တပိတ်စစ်ကြောင်းတွေမှာပါဝင်နေသူတဦးကပြောပြပါတယ
်ရန်ကုန်ကတော့ပျောက်ကြားတပိတ်ကိုဦးတည်ထားတဲ့ကတော့နည်းနည်းချင်းတောင်းလိုက်တာရန်ကုန်မှာစစ်ကောင်စီကချထားတဲ့သူတန်ထားတဲ့ တက်ကြံတာရဲရေးထားတဲ့ဥစ္စာကနေရာအနှံ့မှာရှိနေတာပေါ့ကျွန်တော်နေရာအနှံ့မှာရှိနေတော့သူကကာတာကမနိုင်နမနိုင်လို့မနိုင်တော့မှသူတို့ point ချချပြီးထားတာပေါ့
တင်းနာကြီးတိုင်းထဲမှာဆိုရင်ဒဝဲလောင်းလုံးတရချောင်းဘိတ်စတဲ့မြို့တွေမှာအကျမ်းမဖက်လူလူလှုပ်ရှားမှုကိုပြတာတဲ့အနေနဲ့အဖြူရောင်အင်းကြီးတွေကိုဝစ်ဆင်ကြတဲ့အဖြူရောင်တပိတ်ကိုဆင်နွှဲကြပါတယ်ဆန္ဒပြပွဲတွေအဆက်မပြတ်ရှိခဲ့တဲ့ဒဝဲမြို့မှာတွေဒီကနေ့လူပေါင်းထောင်နဲ့ချီပြီးတော့အဖြူရောင်အင်းကြီးတွေဝစ်ပြီးတော့လမ်းပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူဒေသမကရက်ွက်တွေကြေးရွာတွေမှာနေထိုင်ကြသူတွေအလုံးအဖြူရောင်အင်းကြီးတွေကိုဝစ်ဆင်ပြီးတော့ဆရာနာရှင်ကိုအကျမ်းမဖက်ပဲတော်လှန်ကြတယ်ဆိုတဲ့အထိပ္ပာယ်နဲ့လှုပ်ရှားခဲ့ကြတာလို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပြပါတယ်
အဖြူရောင်ကိုရွေးချယ်တာကဒီတော်လိုင်းလေးလုပ်နေတဲ့သူတွေကအကြမ်းမဖက်ဒီလူတို့လှုပ်ရှားမှုတွေကိုငြင်းချချမ်းနဲ့လုပ်နေကြတယ်ဖြူစင်မှုတွေနဲ့လုပ်နေကြတယ်ပြီးတော့ချက်ချင်းမေတ္တာတွေနဲ့ဒီလုပ်နေကြတယ်အဲ့ဒါတွေကိုကြီးညှောတယ
်လူဝင်အားအမြောက်များနဲ့ဆန္ဒပြမှုတွေရှိခဲ့တဲ့မုံရမြို့မှာလည်းတက္ကသိုလ်ကျောင်းသားတွေဥဆောင်တဲ့ထီးတပိတ်ကိုလှုပ်ခဲ့ကြပါတယ်ထီးတွေကိုစောင်းပြီးဆန္ဒပြခဲ့ကြတာနဲ့ပတ်သက်လို့မုံရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီအဖွဲ့ဝင်ကိုခန့်ဝေဖြိုးကအခုလိုပြောပြပါတယ်
။ဟာကျွန်တော်တို့ကဒီစစ်အာဏာရှင်နဲ့ဒီစစ်ကောင်စီပြုတ်ကြဖို့ပဲပေါ့နော်။ကျွန်တော်ဒီလမ်းမပေါ်တပိတ်တိုက်ပွဲတွေကဟာအချိန်ကာလအတိုင်းအတာတစ်ခုတည်းရှိဖို့လိုအပ်တယ်ပေါ့နော်။ဟာအဲ့ဒါကကျွန်တော်တို့ကဒီအမျိုးသားညီညွတ်ရေးအစိုးရပြင်ဆင်စရာရှိတဲ့အချိန်လေးပြင်ဆင်နေတဲ့ကာလမှာကျွန်တော်တို့ဒီအာမြို့ပြနဲ့ကြေးရွာတွေမှာရှိနေတဲ့လူတို့ကတော့ပေါ့နော်ဒီလမ်းမပေါ်မှာထွက်ပြီးတော့ဒီသူတို့ဆက်အနာရှင်ကိုမဆိုင်ကြအောင်ပေါ့နော်အဲ့ဒါပြသပြီးတော့ဒီလမ်းမပေါ်တပိတ်တိုက်ပွဲတွေရှိနေခြင်းအပြင်သူတို့လည်းဒီအလုံးရှုပ်စီတယ်ပေါ့နော
်အခုလိုထီးတပိတ်အပြင်မုံရွာမှာဆိုင်ကယ်တွေနဲ့တပိတ်စစ်ကြောင်းတွေလည်းရှိခဲ့ပါတယ်ကချင်ပြည်နယ်ဖားကန့်မြို့မှာဆိုရင်လေဖားကန့်မှော်ပေါင်းဆောင်ကဆန္ဒပြသူလူရာနဲ့ချီစုစည်းပြီးတော့ဖားကန့်မြို့ထဲမှာချီတက်ဆန္ဒပြခဲ့ကြပါတယ်
အဲခမန်းကြီးကတော့900ဝန်းကျင်တော့ရှိပါပြီ။ဒါလည်းအစတုန်းကတော့ထောင်ချီပေါ့နော်။အခုတော့နည်းနည်းတော့ရိုးသွားကြလာပြီ။ဒီတချို့တော့ဒါယူအချိန်မပေးနိုင်အခက်ခဲရှိလို့လာတော့မသိဘူး။ဒါတန်းတို့အစကနဦးလို့မပါအမြိုင်းမပါဝင်တော့ကျွန်တော်တွေ့ရတယ
်။လမ်းမော်ထွက်ပြီးဆန္ဒပြမှုတွေနေ့စဉ်ရှိနေတဲ့မန္တလေးဘက်မှာလည်းဒီကနေ့မှာတော့တပိတ်ပေါင်းစုံလူညာနဲ့ချီပြီးဆန္ဒပြကြပါတယ်။ဖားကန့်တောင်ကြီးဒဇယ်မိထီလာရွှေဘိုတို့မှလမ်းလျှောက်တပိတ်ပျောက် जा တပိတ်တွေကိုလူလူကဆင်နွှဲကြပါတယ်ရင်းမပင်မော်လမြိုင်ပေါင်မကွေးကံမနဲ့လက်ပတောင်းတောင်ဒေသဆလင်းကြီးမြို့တွေမှာအာယုံဦးတပိတ်လူမဲတပိတ်ရွာရင်းတပိတ်တွေပြုလုပ်ကြပြီးဆရာနာရှင်စန့်ကျင်ကြောင်းပုံစံမျိုးစုံနဲ့လူလူကဆန္ဒထုတ်ဖော်ကြပါတယ်
မဆူမွန်ပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့စကိုင်းတိုင်းတွင်စစ်ကောင်စီအဖွဲ့ဝင်တွေနဲ့ဒေသခံလုံခြုံရေးတပ်ဖွဲ့တွေအကြားပစ်ခတ်မှုတွေဖြစ်ပွားနေတဲ့အကြောင်းကိုပြောပြပါမယ်ဒေသခံတွေနဲ့စစ်ကောင်စီတို့အခြေအနေတင်းမာနေတဲ့စကိုင်းတိုင်းကဏီမြို့နားကတမင်းကြံကျေးရွာမှာစစ်တပ်ကပစ်ခတ်တာကြောင့်ရွာသူတယောက်သေဆုံးခဲ့ပါတယ်စကိုင်းတိုင်းမြင်းကြံမြို့မှာလည်းသေဆုံးတဲ့အထိပစ်ခတ်မှုတွေမနေ့ကဖြစ်ပြီးနောက်ဒီကနေ့မြို့ရင်းကဈေးတွေဆိုင်တွေပိတ်ထားရပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုခမောင်စိုးမင်းကပြောပြမှာပါခင်ဗျာ
ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်မှုရှိနေတဲ့စကိုင်းတိုင်းကဏီမြို့အနီးကတမင်ကြံကျေးရွာမှာဒီကနေ့မေ10ရက်နေ့လယ်ပိုင်းကစစ်တပ်ကပစ်ခတ်တာကြောင့်ကျေးရွာသူတဦးသေဆုံးခဲ့တယ်လို့ဒေသခံရွာသားတွေလည်းထွက်ပြေးနေကြရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
ခုကတမညာတောပြင်တမညာရွာရဲ့တောပြင်ခေါ်တာကျောင်းမြန်တော်အဲတောင်လျှောက်ကားလမ်းပေးတွေဘယ်လိုပြောမလဲဟိုခြုံတွေ့လည်းပြည့်အမဲမဲမြင်ရပြည့်နေတာဆိုတော့အခုတောင်လျှောက်ပြေးနေကြတော့သူကပိုက်ရှိတ်တိုက်ပြီးရှာတာလေတွေ့သမျှအကုန်ပြည့်နေတာဆိုတော့ဝေးဆောင်နေတာဒီတိုင်းလိုက်ပြစ်တာကိုဟိုတိုက်ပွဲမဖြစ်ဘူးလူတို့ကအခုကပြန်မလုပ်ခဲ့ပြေးနေတာလေပြေးနေတာကိုဒီကောင်တွေကပိုက်ရှိတ်တိုက်ပြီးတော့တောင်လျှောက်လိုက်ပြစ်နေတာဆိုတော့အေးဟိုကကလေးမလေးတယောက်ဒီကောင်မှလို့ကလေးမလေးတမညာသူလေးတွေရတယ်ဟုတ်တယ်ဟုတ်တယ်ဒီနေ့အဒီနေ့ပြင်လောက်ကဟိုဟာလေကလေးမလေးတည်းတိခုပြီးပြန်လာတာသူကဘယ်လိုပြောမလဲဟိုဟာလူမြင်လို့လူမြင်ခုကတောက်လျှောက်ပြင်တူတူကိုကိုဘာမှမယူယောက်ျားလေးမိန်းကလေးမယူခုဒီနေ့တောက်လျှောက်ဟိုဟာနေဆက်တနေနေတောက်လျှောက်လိုက်ပြင်တာဆိုတော့ကလေးမလေးကန်ဆိုးတာပေါ့မှန်သွားတာအ
ဲ့ဒီဒေသဘက်ကပြည်သူတွေဟာကိုဒေသကိုခုခံကာကွယ်ဖို့အတွက်ဆိုပြီးဒေသခံကာကွယ်ရေးအဖွဲ့တွေအဖွဲ့ကစစ်တပ်တွေကိုတိုက်ခိုက်ခဲ့ကြတာပါမေလ9ရက်ကပဲတမင်ကြံကျေးရွာအနီးမှာဒေသခံကာကွယ်ရေးအဖွဲ့တွေကစစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့တာကြောင့်ပုံမှုအဆင့်တဦးအပါအဝင်6ဦးကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ် မေလ6ရက်နေ့ကလည်းကဏီမြို့နယ်ချင်းတွင်းမြစ်တာချားတဲ့ကင်းရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကခန်းဒီမြို့ကိုသွားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပါတဲ့ဆက်လီနစီကိုတိုက်ခိုက်ခဲ့ကြပါတယ်။အခုလိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကလက်နက်ဆွဲကင်ခုခံတိုက်ခိုက်နေတဲ့အပေါ်စစ်ကောင်စီအနေနဲ့သီးမခံပဲရှင်းလင်းဆောင်ရွက်သွားမယ်လို့မေလ9ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလည်းစစ်ကောင်စီပြုတ်ကျပြီးဒီမိုကရေစီအစိုးရပြန်မတက်မချင်းခုခံသွားမယ်လို့ပြောကြားထားပါတယ်။စကိုင်းတိုင်းမြင်းမှုမြို့မှာတော့စန္ဒပြသူတွေအပေါ်မနစ်မေလ9ရက်နေ့ကစစ်ကောင်စီတပ်တွေကပြစ်ခတ်ဖြိုခွင်းတဲ့အပြင်နှစ်ဦးကိုလည်းဖမ်းဆီးသွားတဲ့အတွေ့မြို့ကန်တွေကပြန်လွတ်ပေးဖို့ရဲစခန်းရှေ့သွားပြီးတောင်းဆိုခဲ့ရမှာစစ်တပ်ကပြစ်ခတ်တာကြောင့်တဦးသေဆုံးခဲ့ပါတယ်။ဒီကနေ့မှာတော့မြို့ထဲမှာဆိုင်တွေပိတ်ထားကြပြီးတိတ်ဆိတ်နေတယ်လို့မြို့ကန်တယောက်ကပြောပါတယ်။
ခုလက်ရှိအနေထားတော့ဈေးလည်းပိတ်ထားတယ်စားတော့ဆိုင်နေလည်းပုံပိတ်ထားတယ်ကြသူတို့ဒီမှာမင်းကကျွန်တော်တို့ဒီမှာလမ်းတွေစားထားတာတွေကိုသူတို့ပြန်ပြီးတော့ရှင်းသွားတယ်ကြဒီမျိုးဘာမှပြစ်ခတ်မှုမရှိတော့ကိုညင်ညင်ကြတယ်ပေါ့နော်ဟုတ်သူတို့လည်းဟိုကျွန်တော်အထက်ကဆောင်ကျင်းမှာသူတို့စခန်းချထားတယ်ပေါ့နော်ဒီနေ့တော့ဆန္ဒပြပွဲမရှိဘူးကြကျွန်တော်တို့ဘာမှလည်းလုပ်လို့မရဘူးသူတို့ကမနက်ကလေးကမြို့ထဲမှာသူတို့ဟိုရန်ကြောင်ရှင်းပါရှင်တို့ရှိနေတယ်ကျွန်တော်တို့မရှိလို့လည်းနေရပြဟုတ်ရန်ကြောင်ရှင်းမနေရကျွန်တော်တို့အဲဒီတဲကြီးပါတယ်တို့ကျွန်တော်လောက်ထားခဲ့တဲ့ဟာတွေတို့ရှင်းရတာပေါ့နော်မျိုးလဲတဝိုက်ရဲ့အခုံလုံးဒီနေ့တော့အဖမ်းစီးမရှိဘူးဗျမနေရဖမ်းသွားတဲ့ကလေးတွေတော့ဘာသတင်းမှမရဘူးဗ
ျစစ်တပ်ကပြစ်ခတ်တာကြောင့်ကြီးစံထိမှန်ပြီးသေဆုံးခဲ့တာလို့မျက်မြင်တွေ့တဲ့ဒေသခံတွေကပြောဆိုပြီးမဲ့စစ်ကောင်စီဘက်ကတော့ဆန္ဒထုတ်ဖော်တာကိုတွားရောက်ညှိနှိုင်းဖြေရှင်းခဲ့ပြီးမဲ့မရတဲ့အတွက်ကြောင့်အင်အားသုံးပြီးလူစုခွဲခဲ့တယ်လို့ဆိုပါတယ်။ရဲစခန်းကိုလူဝင်အား200လောက်ကဝိုင်းထားတဲ့အတွက်လူစုခွဲခဲ့ပြီးတဲ့နောက်လူဝင်အား90လောက်ကမြို့မဈေးကွေမှာတာယာတွေမိရှို့ပြီးလက်လုံဘုံတွေနဲ့ပြန်လည်တိုက်ခိုက်ရမှာသူတို့လက်ထဲမှာတင်လက်လုံဘုံပေါက်ပြီးတေဆုံးခဲ့တာလို့သတင်းထုတ်ပြန်ခဲ့ပါတယ်။စစ်အာဏာသိမ်းအုပ်ချုပ်နေမှုကိုစန့်ကျင်ဆန္ဒပြနေတဲ့သူတွေကိုစစ်တပ်ကပြစ်ခတ်ဖမ်းဆီးခဲ့တာကြောင့်စကိုင်းတိုင်းနဲ့ချင်းပြည်နယ်ဘက်ကဒေသခံတချို့ကရရလက်နဲ့ဆွဲကန်ပြီးစစ်ကောင်စီတပ်တွေကိုပြန်လည်ခုခံနေကြတာဖြစ်ပါတယ်ခင်ဗျာ
ကိုခမောင်စုံမင်းတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ဖန်စီခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ယုံချင်းအခြေအနေကိုပြောပြကြပါမယ်နေပြည်တော်မှာအမှု6မှုနဲ့တရားစွဲဆိုခံထားရတဲ့တောင်ဆန်းစုကြည်ကိုမေလ24ရက်နေ့ယုံချင်းကြရင်အွန်လိုင်းကတဆင့်မဟုတ်ပဲတရားခွင်မှာလူကိုယ်တိုင်တရားရုံးထုတ်မှာဖြစ်ပါတယ်တရားဆွဲခံထားရတဲ့ဒေါန်ဆန်းစုကြည်ကိုယ်တိုင်တရားခွင်မှာလာရောက်အမှုကျမ်းနာရမယ်လို့တရားသူကြီးကဒီကနေ့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူ့အမှုတွေနဲ့ပတ်သက်လို့အကျိုးဆောင်အဖွဲ့နဲ့အခုထိတွေ့ဆုံတိုင်ပင်ဆွေးနွေးခွင့်မရသေးဘူးလို့ဒေါန်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်နေကြီးဥက္ကမောင်စောကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့မက်ခင်ဖြူထွေးကပြောပြမှာပါခင်ဗျာ
။နေပြည်တော်မှာပုံမှန်၅ခုနဲ့တရားဆွဲခံရပြီးအမှု၆မှုကိုရင်ဆိုင်နေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုနောက်တစ်ချိန်ယုံချင်းကြရင်လူကိုယ်တိုင်တရားခွင်ကိုလာရောက်ရမယ်လို့နေပြည်တော်စပူသရီမြို့နယ်တရားရုံးတရားသူကြီးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ပြည်တော်စုတရားလွှတ်တော်ချုပ်ရဲ့ညွှန်ကြားချက်အရဒေါန်ဆန်းစုကြည်နေတဲ့အိမ်သားမှာအမှုစစ်ဆေးနိုင်မဲ့အထူးနေရာတစ်ခုပြင်ဆင်ရမယ်လို့တရားသူကြီးကဒီကနေ့အမိန့်ပေးခဲ့တဲ့အကြောင်းဒေါန်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဥက္ကမောင်စောက VOA မြန်မာပိုင်းကိုပြောပါတယ်။ဒေါန
်ဆန်းစုကြည်နဲ့အပါဝင်တဲ့အမှုစစ်ဆေးမှုတွေနေပြည်တော်မှာရှိနေတဲ့အခုဒီလိုဒီလိုကောင်းတဲ့နေမှာဆက်ထိုင်နေရုံးထုတ်ပြီးဆက်ဖို့ကြားပါလေ။ရုံးထုတ်တဲ့နေရာမှာလည်းဒီတရားရုံးနဲ့သဘူတိတရားသူကြီးရနေဒီမှာသဘူတိတရားရုံးနဲ့ဒီအခုနံပါတ်နဲ့လည်းဒါပေမဲ့ရုံးနေရာကိုနေရာပြောင်းပြီးတော့ဆက်ဖို့ကြားပါလေ။အဲ့ဒီနေရာကတော့ကျွန်တော်တို့စေရသိက္ခာတက်ခွေထဲရလမ်းတလမ်းပေါ့လေ။အဲ့တော့အဲ့ဒီဥစ္စာကကျွန်တော်တို့ဒီကောင်ကောင်းနေဖို့နေတဲ့အိမ်ပေါ့။အိမ်နဲ့နေချက်ကျွန်တော်တို့ကြားပါအဲ့ဒီမှာရှိဖို့24ရက်နေကြုံကြုံရောက်ပြပါရှင
်ဒီကနေ့ online ပေါ်မှာရုံထုတ်တဲ့အချိန်အမှုအတွက်ရှင့်နေဥက္ကမောင်စောရှောက်ထားခွင့်ရခဲ့ပေမဲ့လို့အမှုတွေဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့တီးတန့်တိုင်းမင်းဆွေးနွေးမှုတွေအခုထိလုပ်ခွင့်မရသေးပါဘူ
းစီစဉ်ထားတာကအမှုတွေနဲ့ရှင့်နေပြေဖို့ဆိုတာဖြစ်တဲ့အတွက်ကြောင့်ရေးကိုပေါ်ပြီးတော့ပေးပါတယ်ရေးကတင်ပြထားလို့ရှိပါသေးတယ်လို့ပြောပါတယ်တရားစီစဉ်ရဘယ်လိုပဲဖြစ်ဖြစ်ဒီအချိန်မှာတော့ဒီကိုယ်တိုင်နေရုံးကိုရောက်လာတော့မယ်ဖြစ်တဲ့အတွက်ကြောင့်ဒီဘုံတဲ့နေချင်းတွေ့ရကြတယ်လို့လို့အရှင်ကြီးသွားပါလိမ့်မယ်လို့တရားသူကြီးကပြောပါရှာအဲ့ဒီမှာတော့စန်းတူကြီးကဖြတ်မိပါတယ်လို့လို့အရှင်ကြီးသွားမယ်ဆိုတာပါဝင်ဖို့ကလည်းအဲ့ဒါနဲ့ကျွန်တော်ထွက်ပြီးတော့
ွန်သားကြီးကိုကြောပြပါတယ်အခုတွင်နေဒီခြေနေနဲ့ပြည့်ရတယ်ဆိုတာစွတ်စွဲခံရသူကြီးအောင်ရဲ့အခွင့်အရေးအဲ့တော့အလုပ်ပေးဖို့ပြရမယ်အချိန်မှာတစ်ခါကနောက်နေနေတဲ့အချိန်မှာတရားသူကြီးကရုံးချင်ကိုရောက်လာပြီဆိုရင်ရယူနေတယ်ပဲဒါစီစဉ်လို့ရတယ်ဖြစ်တာကိုသူပြောပြတာပါအဲ့ဒါပြည့်စက်ထဲမှာလည်းရသည်ကိုကျွန်တော်မြတ်တရားခံပါတယ်ကျွန်တော်တို့ရုံးချေမှာပြည့်ရပြီဆိုရင်လည်းကျွန်တော်တို့ကျင်းနေ instruction ယူရနေတဲ့ကျွန်တော်ကဒီကနေ့ကတခုပါစီစဉ်ပြီးဖို့မြတ်တရားခံပါတယ်ကျွန်တော်ပြောလိုက်ပါတယ
်ပို့ကုန်တွင်းကုန်ဥပဒေပုံမှန်ရှေ့ဆက်ထွေရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခါခွေနိုင်ငံတော်အချင်းချင်းပြက်အောင်လှုံ့ဆော်မှုဥပဒေပုံမှန်124ကကြီတို့အပြင်တဘာဝဘေးရန်ရဲ့ထိမ့်သိမ်းကာကွယ်ရေးဥပဒေပုံမှန်25နဲ့ကအမှုကနှစ်ခုစုစုပေါင်းနေပြည်တော်မှာအမှု6မှုနဲ့ဒေါက်တာဆန်းစုကြည်တရားရင်ဆိုင်နေရတာပါရန်ကုန်မှာတော့စိုးရလှုပ်ဝက်ချက်ဥပဒေပုံမှန် 31 ကငယ်နဲ့အမှုတမှုဆွဲထားပါတယ်ဒီနေ့နေပြည်တော်မှာအမှုချာနာပွဲကိုဗီဒီယိုကွန်ဖရင့်နဲ့အွန်လိုင်းကနေလုပ်ခဲ့တာပါနိုင်ငံတော်အကြီးအကျယ်ပြက်အောင်လုပ်မှုဥပဒေပုံမှန်124ကကြီးနဲ့အမှုမှာဒေါက်ဆန်းစုကြည်နဲ့အမှုတွေတဲ့ဖြစ်တဲ့သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုလည်းဒီနေ့အွန်လိုင်းပေါ်ကနေရုံထုတ်ခဲ့ပါတယ်သူတို့အားလုံးကြမ်းကြမ်းမာမာရှိပုံရပါတယ်လို့ရှင်းနေကြီးဥက္ကမောင်စောကပြောပါတယ်
တယောက်နဲ့တယောက်သူတို့အချင်းများလည်းထုတ်ခဲ့ကြပါတယ်ချမ်းမရလားဒီကောင်းရလားအားကြီးကြီးဖြစ်ပါတယ်လုံးကြီးမှာတော့3ယောက်စလုံးကကျန်ရမှမှရှိတဲ့ပုံပေါ်ပါလေ
။အစိုးရလူဝက်ချက်များအဥပဒေပုံမှန်31ကငယ်နဲ့ဒေါက်ဆန်းစုကြည်ကိုရန်ကုန်အရှိပိုင်းခရိုင်တရားရုံးမှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့တော့မေလ20ရက်နေ့မှာရုံးချင်းရှိပါတယ်။အခုလိုဒေါက်ဆန်းစုကြည်ကိုနေပြည်တော်နဲ့ရန်ကုန်မှာစုစုပေါင်းအမှု9မှုဆွဲထားပေမဲ့လို့ဒီမှုတွေကိုစတင်စစ်ဆေးတာမရှိသေးတဲ့အပေါ်မှာတော့ဒေါက်ဆန်းစုကြည်ကမေးခွန်းထုတ်ထားပါတယ်။လာမဲ့ရုံချင်းတွေကြာရင်လေအမှုတွေကိုစတင်စစ်ဆေးမှလားဆိုတာမပြောနိုင်သေးဘူးလို့ရှင်းနေကြီးဥက္ကမောင်စောကပြောပါတယ်ရှင်
။မကင်ပြူထွေးပြောပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ရခိုင်ပြည်နယ်ကအန်နယ်ဒီလူငယ်ကောင်းဆောင်အပါအဝင်မြန်မာနိုင်ငံအတွင်းကအဖမ်းဆီးတဲ့တွေကိုပြောပြပါမယ်။ဆီယနာတိတ်မှုစန့်ကျင်နေသူတွေအပေါ်နတ်ဆကစစ်ကောင်စီကဆက်လက်ဖမ်းဆီးနေတာမှာရခိုင်ပြည်နယ်အန်နယ်ဒီပါတီဗဟိုလူငယ်လုပ်ငန်းအဖွဲ့တာဝန်ခံအပါအဝင်အနေဒီပါတီဝင်တချို့ဖမ်းဆီးခံခဲ့ရပါတယ်။အလားတူပဲကဏီမြို့ဖားကတ်မြို့တွေကဒေသခံတချို့လည်းဖမ်းဆီးခံခဲ့ကြရပါတယ်။ရခိုင်ကလာတဲ့အဖမ်းဆီးသတင်းအပြည့်စုံကိုတော့ကိုကြီးညာကတင်ပြပေးပါမယ်ခင်ဗျာ
။ NLD ပါတီဝင်တချို့အခုရက်ပိုင်းဖမ်းဆီးခံနေရတာမှာရခိုင်ပြည်နယ် NLD ပါတီဒုဥက္ကဋ္ဌဦးစိုးလေးဟာရန်ကုန်မြို့မှာတင်းရှောင်နေစဉ်မေလ၈ရက်နေ့ကအဖမ်းခံခဲ့ရပါတယ်။အလားတူရခိုင်ပြည်နယ် NLD ပါတီဗဟိုလုပ်ငန်းအဖွဲ့တာဝန်ခံဖြစ်တဲ့မတ်မိုးဆန်းစုကြည်ဟာလည်းမေလ၉ရက်နေ့မှာအဖမ်းခံခဲ့ရပါတယ်။သူဟာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူရဲ့သမီးလည်းဖြစ်ပါတယ်။သူအဖမ်းခံရတာနဲ့ပတ်သက်လို့အမားဖြစ်သူဒေါ်ကြည်ကြည်ဦးကအခုလိုပြောပါတယ
်။ရန်ကုန်ကနေတဲ့ကူကပါသွားတဲ့အနေထားမှာရှိတာပေါ့။ဟုတ်ကဲ့ဟိုအဲ့ဒီနေ့ကနေ့လယ်ပိုင်းလောက်ကတော့ဖုန်းကိုအဆက်အသွယ်ရလိုက်သေးတ
ယ်။မန်မိုးဆန်းစုကြည်ဘာကြောင့်ဖမ်းဆီးခံခဲ့ရသလဲဆိုတာမသိရဘူးလို့အမားဖြစ်သူကပြောပါတယ်။မေလ6ရက်နေ့ကလည်းပါတီဗဟိုကော်မတီဝင်ဥပမျိုးသိန်းဦးစိုးဝင်းခေါ်ဦးစိုးလေးရခိုင်ပြည်နယ်လုပ်ငန်းအဖွဲ့ဝင်ဟိမင်းထက်တို့လည်း NLD ရုံးချုပ်ရှိမှဖမ်းဆီးခံခဲ့ရပါတယ်သူတို့ကိုလက်နက်ကင်ဆောင်ထားတဲ့အရဲဝတ်တွေနဲ့လူတွေကအိမ်စီးကားပေါ်ဖမ်းဆီးခေါ်ဆောင်သွားတာကို CCTV လုံခြုံရေးကင်မရာကရိုက်ကူးထားခဲ့တဲ့ပုံတွေတွေ့ခဲ့ရတာပါအခုလို NLD ပါတီဝင်တွေသာမကပဲပြည်သူတွေကိုလည်းစစ်ကောင်စီတပ်တွေကဖမ်းဆီးနေပါတယ်စကိုင်းတိုင်းဒေသကြီးကဏီမြို့နယ်မင်းမချေးရွာအနီးတောထဲမှာနေထိုင်ပြီးတောင်ရလုံးသူဒေသခံတွေကိုဒီနေ့မနက်ပိုင်းကစစ်ကောင်စီတပ်တွေကဝင်လာပြီးအမျိုးသား20ကျော်လောက်ကိုဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီတော့ထဲမှာနေတဲ့မင်းမဒေသခံတွေဟာမိမိကိုယ်ကိုကာကွယ်ဖို့အတွက်တူမီတနက်တွေကင်ဆောင်လေးရှိသူတွေဖြစ်ပါတယ်။အိမ်မှာတူမီတနက်တွေ့တာကြောင့်ခင်မွန်းနဲ့တားဖြစ်သူကိုစစ်ကောင်စီတပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖမ်းဆီးခံရသူရဲ့အမျိုးသမီးကပြောပါတယ်။
ကိုအတက်အနေရကာကွယ်အောင်လို့ဆိုပြီးတော့အဲ့လိုလေးတွေတနက်ကလေးတွေလုံးကြတာပါအဲ့ဥစားကိုစာအုပ်ကြီးနဲ့လာတာအခုတော့ကဟိုကတော့ဆန္ဒပြရတာအစဆုံးလေးတုန်းကကဏီတော့တစ်ခေါက်လိုက်ခုတယ်ဟုတ်တယ်ရောက်ချက်လေးရှိတာ2ယောက်ရှိရင်2ယောက်ခေါ်တော့3ယောက်ရှိရင်3ယောက်ခေါ်တာရောက်ချက်တွေက20ကျော်လောက်ရှိမှာသူတို့ဒီအိမ်ကဟိုကတားဖ2ယောက်ရှိတာလေတားဖ2ယောက်လုံးပါသွားတာ
ပြီးခဲ့တဲ့သတင်းပတ်တွေကမင်းမကြေးရွာနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံတွေကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အနီးကရွာတွေကိုစစ်တပ်ကဝင်ရောက်ဖမ်းဆီးနေတာကြောင့်မင်းမကြေးရွာသားတွေအကုန်လုံးနှီးပါဒီကနေ့အထိထွက်ပြေးနေရတယ်လို့မိမဒေသခံတဦးကပြောပါတယ
်။အမှတိုက်ပွဲတစ်ခုဖြစ်တာချင်းကြာအဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့မှာဈားထဲမှာရှိတဲ့ကျွန်တော်တို့ရွာနေပြီးတော့ထဲမှာဆက်နေတဲ့တောတိုက်ကလူမျိုးမနေ့က၄နာရီလောက်မှလာပြီးတော့ဝင်ရောက်ပြီးတော့ဖမ်းဆီးတာလ ူကြားတယ်ဗျာ၄ရောက်ပါသွားတယ်ဗ
ျကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကမမုံကျေးရွာမှာလဲဒီကနေ့မနက်ပိုင်းကတပိတ်ကောင်းဆောင်တအူးကိုရှာမတွေ့တာကြောင့်တပိတ်ကောင်းဆောင်ရဲ့ဇနီးနဲ့ကလေးတွေအပါအဝင်စုစုပေါင်း၁၁ယောက်ကိုဖမ်းဆီးခဲ့ပါတယ်နောက်ပိုင်းမှာတော့တပိတ်ကောင်းဆောင်ရဲ့ဇနီးနဲ့ကလေး၂ဦးကိုပြန်လွှတ်ပေးလိုက်တယ်လို့မမုံကျေးရွာသားတအူးကပြောပါတယ်
အားလုံးအိပ်ပျော်နေတဲ့အချိန်မှာမနက်9နာရီလောက်မိုးလင်းလင်းချင်းသူတို့အကုန်လုံးဝိုင်းပြီးတော့အဲမမုံရက်ကွက်နှစ်ပေါ့နော်ရက်ကွက်နှစ်မှာအားလုံးဝိုင်းထားအိမ်ကိုဝိုင်းထားမှအဲသူ့ယောက်ျားကိုလိုက်ရှာတယ်တပိတ်ကောင်းဆောင်ကိုလိုက်ရှာပြီးတော့မတွေ့ခါကျတော့ကလေးနဲ့မိန်းမတွေကိုဖမ်းသွားတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေအတွင်းပြစ်ခတ်ခံခဲ့ရသူတွေဖမ်းဆီးခံခဲ့ရတဲ့သူတွေအပြင်ထွက်ပြေးတိမ်းရှောင်နေရတဲ့သူတွေအများအပြားရှိနေပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ထိုင်းနိုင်ငံအတွင်း DVB သတင်းတောက်တွေဖမ်းဆီးခံထားရတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်ထိုင်းနိုင်ငံချင်းမိုင်မြို့မှာ DVB သတင်းတောက်3ဦးအပါအဝင်မြန်မာနိုင်ငံသား5ဦးကိုတရားမဝင်နှိမ့်ဆက်ဖြတ်ကျော်မှုကိုဗစ်ကပ်ရောဂါစီကံဖောက်ဖျက်မှုတွေနဲ့ထိုင်းအာဏာပိုင်တွေကဒီကနေ့မနက်ပိုင်းမှာဖမ်းဆီးခဲ့ပါတယ်ဒီသတင်းတောက်တွေပြန်လွတ်မြောက်လာဖို့နိုင်ငံခြားတန်ယုံတွေနဲ့ဆက်သွယ်ညှိနှိုင်းဆောင်ရွက်နေတယ်လို့ DVB Democratic မြန်မာအသံအမှုဆောင်ဒါရိုက်တာဦးအေးချနိုင်က VOA ကိုပြောပါတယ်ကိုသားညုံဦးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ကိုအေးချနိုင်ခင်ဗျာအခုဒီ DVB သတင်းတောက်တချို့ပေါ့နော်ဒါထိုင်းနိုင်ငံချင်းမိုင်မှာဖမ်းဆီးခံရတဲ့ဆိုပြီးကျွန်တော်တို့သတင်းကြားပါတယ်အဲ့ဒါအဲ့အခြေအနေလေးရှင်းပြပါလားဘယ်လိုဖြစ်တာလဲဆိုတာ
ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့သတင်းတော့3ယောက်ပါဝင်ပေါ့နော်နောက်တခြား activist 2ယောက်အလုံးစုစုပေါင်း5ယောက်ပါချင်းပိုင်းမှာဖန်ခါတယ်တိကကတော့ကျွန်တော်တို့ဒီ DVB ကို license ရုပ်သိမ်းပြီးတော့ပေါ့နော်မြန်မာပြည်မှာတရားဝင်လုပ်ပိုင်ခွင့်မရှိတဲ့အတွက်ကြောင့်ကျွန်တော်တို့ဒီပြည်ပနိုင်ငံအနေနဲ့ဆက်လုပ်ဖို့ဆိုပြီးရောက်နေကြတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီသတင်းတော့ဒီကိုဆွဲချက်တင်ပြီလားထိုင်းက
ဟုတ်ပါတယ်တင်ဆွဲချက်တင်တာလေသူတို့ဒီတိကတော့ဒီထိုင်းဥပဒေရပေါ့လေဒီသူနိုင်ငံတွေကိုတရားမဝင်ဝင်လာတဲ့ဟာကြတော့ဒီတရားမဝင်ဝင်ရောက်မှုနဲ့ဆွဲချက်တင်တာပါလေ
အဲ့တော့အခုကမြန်မာနိုင်ငံမှာလည်းတော်တော်လေးဟိုအထိရှမခံတဲ့အခြေအနေဖြစ်နေတော့မြန်မာဆွေရဘက်ကဒီသတင်းတောက်တွေကိုတောင်းတာဟိုသူတို့ဘက်အဖို့တောင်းတာမျိုးတော့ရှိပါလားခင်ဗျာကြားမိပါလား
လောလောဆယ်အထိတော့ကျွန်တော်တို့မကြားသေးပါဘူးဒါပေမဲ့အခုမှသတင်းကလည်းထွက်လာတဲ့အခါကြတော့လေဟိုကျွန်တော်တို့အမြင်ကတော့တောင်းလိုက်ပါတယ်အဆိုကအနေထိုင်းကိုလှမ်းပြီးတော့ပေါ့တော့တဲ့နောက်တွေပြန်ပို့ပေးဖို့ဆိုတာမျိုးဒါပေမဲ့ကျွန်တော်တို့ဒီလက်ရှိဒီထိုင်းမှာရှိတဲ့နိုင်ငံသားတန်ရုံနေရောဒီနိုင်ငံတကာအဖွဲ့အစည်းတွေရောအကုန်လုံးတော့ကျွန်တော်တို့အကြောင်းကြားတာပါလေကျွန်တော်တို့တဲ့နောက်တွေပြန်မဖို့ဘူးနောက်တစ်ခုရှိတာအဲ UNH ရာနဲ့သူတို့ရဲ့လုံခြုံရေးကိုအကာအွယ်ပေးဖို့ဆိုပြီးကျွန်တော်တို့တောင်းဆိုတာပါလေခင
်ဗျမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက် DVB သတင်းဌာနအပါအဝင်သတင်းမီဒီယာ5ခုရဲ့သတင်းလုပ်ငန်းလိုင်စင်တွေကိုစစ်ကောင်စီကဖျက်သိမ်းခဲ့ပါတယ်။အဲဒီနောက်ပိုင်းကလေးက DVB သတင်းနောက်တချို့ဖမ်းဆီးခံခဲ့ရတယ်လို့အတော်များများကပုံရှောင်နေကြရတာပါ။ဒီကြားထဲမှာ DVB ကသူ့ရုပ်တံထုတ်လွှင့်ချက်တွေဂျိုဒုကနေဆက်ပြီးတော့ထုတ်လွှင့်နေကြတာပါ။ DVB Democratic မြန်မာအသံဟာ1992ခုနှစ်ကစလို့ Norway အခြေစိုက် Radio အနေနဲ့စတင်ထုတ်လွှင့်ခဲ့တာဖြစ်ပြီး2005ခုနှစ်မှာရုပ်တံထုတ်လွှင့်မှုစတင်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံရေးအပြောင်းအလဲတွေဖြစ်ခဲ့ပြီးတဲ့နောက်2012ခုနှစ်မှာတော့မြန်မာနိုင်ငံအတွင်းပြန်အခြေစိုက်ပြီးရုပ်တံသတင်းထုတ်လွှင့်ခဲ့တာပါအဲ့ဒီနောက်မေလ5ရက်နေ့ကလုပ်ငန်းလိုင်စင်ဖျက်သိမ်းခံရမှုကြောင့်နော်ဝေကနေပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနယ်လာနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်ခုဆက်ပြီးတော့ကချင်ပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုပြောပြပါမယ်စီအေပိပခတွေပြင်းထန်နေတဲ့ကချင်ပြည်နယ်မိုးမောက်နယ်ဒေါ်ဖုံးရံမြို့နယ်တွေအတွင်းမှာစစ်ကောင်စီဘက်ကတိုက်အင်အားတွေအလုံးအင်းနဲ့ဖြည့်တင်းလာတာကြောင့်မကြမီရက်တွေအတွင်းမှာပြင်းထန်တဲ့တိုက်ပွဲတွေကြုံတွေ့ရနိုင်တယ်လို့ဒေသခံတချို့နဲ့ KIA ဘက်ကသုံးသပ်ကြပါတယ်ကချင်ပြည်နယ်အတွင်းတိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုသားညုံဦးကပဲဆက်ပြီးတော့ပြောပြပေးပါမယ်ခင်ဗျာ
ကချင်ပြည်နယ်မိုးမောက်မြို့နယ်မြို့တစ်ကုန်းလောရွာအနီးကစလောင်းကုန်းကို14ရက်ကြာထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်ပြီးခဲ့တဲ့တောက်ကြနေတော့ကစစ်ကောင်စီတပ်တွေကနေပြီးတော့သိမ်းယူလိုက်တာဖြစ်ပါတယ်။ဒါလို့သိမ်းယူလိုက်ပြီးတဲ့နောက်စနေနေ့တနင်္ဂနွေနေ့ရက်မှာလေကြောင်းကတိုက်ခိုက်တာမျိုးမရှိသလိုလက်နက်ကြီးနဲ့လည်းဂျိုကြားဂျိုကြားပစ်ခတ်တာလောက်ပဲရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့ဒေါ်ဖုံရမ်းမြို့နယ်ကွဲဘက်ကတပ်မတော်ဘက်ကနေပြီးတော့စစ်အင်အားတွေတိုးမြှင့်ပို့ဆောင်နေတာကြောင့်မကြမီမှာတိုက်ပွဲကြီးတွေဖြစ်လာနိုင်တယ်လို့မိုးမောက်ဒေသခံတူဦးက view ကိုပြောပါတယ်။
ဒီနေ့ဒီနေ့ည30ကျော်က30ကျော်ပြည့်ခဲ့ပြီလေ။ဟိုနေရာဟိုတော့ဝင်ကုန်ပြီတော့။အဲခဏဟိုတော့ကိုယ်ရရောက်ခါနည်းဟိုကိုကိုစင်းကုန်တဲ့ကိုနားလေးမှလည်းမိုင်းခွဲတယ်လို့ပြောတယ်။အမှန်နဲ့အပေါ်နေနေဖြစ်တယ်လို့ပြောတယ်
။ မြန်မာစစ်တပ်ဘက်ကအခုလိုမျိုးအလောဘုံဘက်ကိုထိုးစစ်ဆင်လာနိုင်တာကြောင့်ဒီတစ်ပတ်အတွင်းတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့ခန့်မှန်းထားတဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။ဟိုမြို့တီကုန်းတော်ကနေတော့ဒီအလောဘုံဘက်ကိုဒီမင်းပြည်ကနဲ့ရေချီဟန်းနဲ့အဲဒီသူကြောင့်တောင်တက်တယ်ဆိုတဲ့တရင်နဲ့ကျွန်တော်တို့ကြားပါတယ်။နောက်ပြီးတော့ငွေလန်းဘက်ကလည်းဒီအလောဘုံဘက်မှာလည်းသူကြောင့်တောင်ထူးတယ်ဆိုတဲ့တရင်နဲ့ကြားပါတယ်။သူတို့အစီအဟားတွေထပ်တူးတာတော့ရှိပါတယ်။
တက်မလို့ကာကွယ်ဦးစီးချုပ်ရုံရဲ့ရှေ့ရနေတဲ့ထုတ်ပြန်ချက်မှာတော့ Slong Gong ခေါ် Microwave ကုန်းကိုပြီးခဲ့တဲ့တိုက်ပွဲ24ကြိမ်ဖြစ်ပွားပြီးတဲ့နောက်မေလ9ရက်နေ့မှာတက်မလို့ကပြန်လည်သိမ်းယူခဲ့တဲ့ကြောင်းဒီဖြစ်စဉ်အတွင်းမှာတက်မလို့ကအရာရှိစစ်သည်ထိခိုက်ကြဆုံးတာရှိတယ်လို့ပဲ KIA ဦးဆောင်တဲ့တပ်ပေါင်းစုအဖွဲ့ဘက်ကတက်မဟာမှုအဆင့်ရှိသူ2ဦးအပါအဝင်ကြဆုံးများစွာရှိခဲ့တဲ့ကြောင်းလက်နက်မျိုးစုံ35လက်အပါအဝင် KM ဆက်ဆက်ပစ္စည်းတွေကိုသိမ်းဆည်းရမိတဲ့အကြောင်းကိုလည်းဓာတ်ပုံနဲ့တကွာထုတ်ပြန်ထားပါတယ်ဒီမြန်မာစစ်ကောင်စီဘက်ကဒီထုတ်ပြန်ချက်အပေါ်မှာတော့ဗဝီနော်ဘူးကမမှန်ကန်ဘူးဆိုပြီးတော့ညင်းပါတယ
်။အဲ့မှာပြောဟာမူးတွေလည်းမရှိဘူး၊တိုင်ဟာမူးတွေလည်းမရှိဘူး။အဲလင်းနဲ့တဲ့အဲ့လောက်ကြီးအတူတုံထားဖို့နေရာလည်းမရှိဘူး။အဲထားလည်းမထားဘူး။အဲအဲ့လောက်အချိန်လည်းမရှိဘူး။ဆိုတော့အဲ့ဒီဇင်းကမှကမှုမရှိဘူးလို့ပြောချင်ပါလား
။ KIA ကတင်းယူထားတဲ့လော်ဘွန်တက်စကန်ဟာမြကြီးနားပမော်လမ်းကိုထိန်းချုပ်ထားနိုင်တဲ့အရေးပါတဲ့ဗျူဟာမြောက်နေရာဖြစ်တာကြောင့်မလို့ဒီစကန်ကိုစိုးမိုးနိုင်ရေးအတွက်တက်မလို့ဘက်ကရော KIA ဘက်ကပါပြင်းထန်ကြိုးပမ်းနေကြတာဖြစ်ပါတယ်။တပ်မတော်ဘက်ကနေပြီးတော့ Slong Gong ခေါ် Microwave ကုန်းကိုတိမ့်ပိုက်ပြီးဆိုတဲ့ထုတ်ပြန်ချက်သတင်းမှာတော့ KIA အဖွဲ့ရဲ့မြကြီးနားပမော်ဆက်သွယ်လမ်းကြောင်းကိုဖျက်တောက်ထားနိုင်ရေးကြိုးပမ်းမှုကိုတပ်မတော်ကနေပြီးတော့တားဆီးထိန်းချုပ်နိုင်ခဲ့တဲ့အကြောင်းလည်းဖော်ပြပါရယ်စစ်ကောင်စီတပ်တွေအနေနဲ့ကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းမှာဒီအပိုင်းတဲ့လက်နက်ကြီးတွေနဲ့ရောလေကြောင်းကပါထိုးစစ်ဆင်နေရမှာပြီးခဲ့တဲ့မေလ3ရက်နေ့ကတော့တပ်မတော်ရဟရင်တစ်စင်းပြတ်ကျပြီးတော့အရာရှိ3ဦးသေဆုံးခဲ့ရတယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ပြောဆိုထားပြီးဖြစ်ပါရယ်ခင်ဗျာ
ကိုတန်းညုံပြောပြခဲ့တာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့သတင်းတော်မတ်စုနဲ့စကြပါမယ်ဆရာနာရှင်တော်လန်ရေးကဘာလုံးဆိုင်ရာနှွေဦးတပိတ်ကိုပြည်တွင်းပြည်ပဒီမိုကရေစီရေးလိုလားသူတွေကရောက်ရအရကန်နေဆင်နွှဲကြပါတယ်ဒါအပြင်ဆရာနာသင်ခန်းပညာရေးစနစ်မှာကြောင်းမတက်စေဖို့လှုံ့ဆော်မှုတွေလည်းရှိနေပါတယ်ဒီသတင်းဒီတပတ်သတင်းတော်မတ်စုအစီအစဉ်မှာမအေးတနာကျော်ကပြောပြပါမယ်ခင်ဗျာ
ဆရာနာတင်ပြီးတော့၃လကျော်ကြာတဲ့အချိန်ထိပြည်သူတွေဟာအာဏာရှင်စနစ်ကိုလက်မခံသေးဘဲနဲ့ရရနေနဲ့ဆန့်ကျင်နေကြတော့မှာဆဲအုပ်ချုပ်ရေးကာလ၃လနဲ့၂ရက်မြောက်တဲ့နေ့မှာတော့ဘွာလုံးဆိုင်ရာနှွေဦးတွေကိုဆင်နွှဲခဲ့ကြပါတယ်နိုင်ငံရဲ့ချောင်းမှာရောက်နေတဲ့မြန်မာနိုင်ငံသားတွေဟာလည်းဒီတပိတ်မှာအစားအသောက်ရောင်းချပြီးတော့ CDM လှုပ်ရှားသူတွေနဲ့ CRPH ကိုလှူဒန်းမှုအတွက်ရန်မုံငွေရှာခဲ့ကြပါတယ်မြန်မာပြည်ရင်းမှာတော့ဆဲအုပ်ချုပ်ရေးဆန့်ကျင်သူတွေကစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကြောင့်ဆက်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကိုလှုံ့ဆော်နေကြဆဲဖြစ်ပါ၏မေလ2ရက်နေ့မှာပြုလုပ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာနှွေဦးတွေကိုမြန်မာပြည်ကဝင်ရောက်ဆင်နွှဲကြတာမှာတော့စစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်တေဆုံရတာတွေရှိခဲ့ပါတယ်စကိုင်းတိုင်းဝက်လက်မြို့မှာနှွေဦးတပိတ်ဆန္ဒပြဖို့လူစုနေခြင်းစစ်ကောင်စီတပ်တွေကပြစ်ခတ်ဖြိုခွဲလို့မနက်ပိုင်းမှာအရသာပြည်သူ2ဦးတေဆုံပြီးတော့9ဦးဒဏ်ရာရရှိခဲ့ပါတယ်
ရှိနိုင်ဆုံးချက်9နာရီကြာပေါ့နော်ဒါပေမဲ့လူရှိလာပေါ့နော်လူရှိလာအောင်မှညီတော်တို့ကတနေရာလေးမှာအများကြီးရှိထားတယ်မဟုတ်ဘူးလေနေရာကွက်ကြားဖြစ်ဖြစ်နည်းနည်းနည်းနည်းနည်းနည်းလို့ရှိထားအဓိကတော့ဝက်လက်မြို့အနေနဲ့မဟုတ်ဘူးမှဒီနာကြပိုက်ကယာယီကောင်းတော့ပေါင်းပြီးရလောက်ကြတာပေါ့နော်တတိယစကြာမထွက်ခင်မှာကိုဒီယာယီကနေပြီးတော့ဒီ900လောက်ကိုဆွတ်ကြရဲကြားရမှာဆွတ်ကြရဲအချိန်မှာမှအဲ့ကယာယာယီကလူရထိုက်ကြတာထိုက်ပြီးတော့အဲ့ချိန်မှာသူကကြာပါကျင်းနဲ့ထောက်တယ်ဒီရောကန်ဆလုံးနဲ့ပြန်ပြည့်ဒီလိုမျိုးနဲ့တင်ပြီးတော့လည်းကြာပါကျင်းနဲ့အဲ့လိုဖြစ်တဲ့အချိန်မှာလူကြီးကကွင်းသွားမှပြန်ပြုတ်များလာညာလာတဲ့အချိန်မှာမှအဲ့တမ်းမှာပြောသူ့ဦးသူ့ဦးလည်းအများကြီးအော်ဒါမှာအော်ဒါရဲ့အချိန်အဲ့အချိန်မှာထောက်အဲ့တမ်းကြည့်တယ်ဒီအချိန်တည်းထောက်ကြတာလည်းမှပြန်လိုက်လို့နှစ်ယောက်ကကြာသွားတယ
်ဒီလိုမျိုးစစ်အာဏာသိမ်းမှုမှာတနိုင်ငံလုံးတိုင်းတိုင်းနဲ့လူတို့ကဆန့်ကျင်ဆန္ဒပြနေစေဖြစ်ပေမဲ့တိုင်းပြည်ကိုအာဏာသိမ်းထားတဲ့စစ်ကောင်စီကတော့နိုင်ငံတော်အခြေအနေပုံမှန်ပြန်ပြီးလဲပတ်နိုင်အောင်လှုံ့ဆော်နေတာတွေတွေ့ရပါတယ်။စာတင်ကြောင်းတွေပြန်ပြီးဖွင့်ဖို့ပြင်ဆင်နေတာမလို့စစ်အာဏာရှင်လက်အောက်ပညာရေးအလိုမရှိဆန္ဒပြကန့်ကွက်မှုတွေလာမဲ့ကျောင်းဖွင့်ကာလမှာကလေးတွေကျောင်းမတက်စေဖို့လှုံ့ဆော်မှုတွေပို့ပြီးကျဲပြန့်လာနေပါတယ်။ဒီရပ်ပိုင်းအတွင်းမှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကနေပြီးတော့လက်နက်သုံးပြီးဖြိုခွဲတာအင်အားသုံးပြီးချင်းချောင်းမှုတွေလည်းဆက်ရှင်နေပြီးတော့နေရာဒေသတော်တော်များများမှာလည်းပောက်ကွဲမှုတွေခက်ဆိတ်ဆိတ်ရှိလာပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတင်ငန်းညွတ်မြို့နယ်တွေကသုဝနာအထက်တန်းကျောင်းမှာဘုံပောက်ခွဲခဲ့တာပါ။ပောက်ကွဲမှုမဖြစ်ခင်နေ့လယ်အချိန်မှာကျောင်းစီရအစီဝေးရှိခဲ့ပေမဲ့ဘုံပောက်ခွဲတဲ့ညနေပိုင်းအချိန်မှာတော့ကျောင်းမှာဘယ်သူမှမရှိတော့ပါဘူး။
အမအိမ်ငယ်တောင်းလဲဆိုလို့ရှိရင်အတောင်းကအမတို့အိမ်ငယ်နောက်ဖက်မှာပေါ့နော်နောက်ဖက်မှာဆွဲခါကြတော့အမတို့ကအိမ်ချစ်မထိုင်ဘူးလားအမတို့အိမ်ချစ်မှာထိုင်နေနေဦးဆိုဘုံဖောက်တယ်တော့အမတို့ကြားလိုက်တာဘုံ၃နာရီခွဲဝင်းကျင်လာမှာပေါ့နော်ဘုံမျိုးဆိုအတိုင်းအဲ့လိုကြားလိုက်တာ
ဒီလိုမျိုးရန်ကုန်ပြည်နေရတော်တော်များများမှာပောက်ကွဲမှုတွေနေ့စဉ်လုံးဖြစ်နေတာတွေ့ရပြီးတော့ဒီပောက်ကွဲမှုတွေကိုဘယ်သူလှုပ်ဆောင်နေရလဲဆိုတော့မသိရပါဘူးစစ်ကောင်စီတပ်ဖွဲ့တွေကတော့ပောက်ကွဲမှုဖြစ်ခဲ့တဲ့အနီးပတ်ဝန်းကျင်မှာတားဆီးရှောက်ဖွေတာတွေလမ်းသွားလမ်းလာတွေကိုစစ်ဆေးတာတွေရှိပါတယ်ဒါအပြင်ညမထွက်ရအမိန့်ထုတ်ပြန်ထားချိန်မှာနေနေထိဝင်ရောက်ပြီးတော့လူငယ်တွေကိုဖမ်းဆီးတာတွေလည်းတွေ့ရပါတယ
်သူကာဖီထုတ်တာလည်းရှင်းလာကြမဆက်ဆားတယ်ပြီးတော့ထွက်တာလည်းအဲ့ဒီချိန်မှာသူတို့မြုပ်ပတ်နေရင်လည်းအဲ့လူငယ်ကိုရောက်ကိုသူဖမ်းသွားတယ်ပါသူကတကယ်တော့ကလည်းအဖပြီးတော့လူဒီတော့30ပေါ့ကျွန်တော်ဒီဒီထိတ်ခေါင်းဆောင်နေလေအဲ့ဒီတော့30ကိုမနေ့ကဆက်ပြီးတော့သူပုံမှန်ငါးလခါကြီးနေတရားဥပမာတရားဆွဲတယ်အဲ့ဒီကိစ္စကိုသူကရှင်းနေလိုက်လို့တော့မဖြစ်ဘူးသူကတရားရုံးကိုလည်းဝင်ရမရှိဘူ
းပြီးခဲ့တဲ့တနင်္ဂနွေညတော့ကတော့ရန်ကုန်မြို့ဗိုလ်တထောင်မြို့နယ်တွေက46လမ်းနဲ့48လမ်းပဲဇွန်တော်မြို့နယ်တွေကရေကျော်ဘက်မှာည8နာရီတန်ဖုံးတိလို့ဆိုပြီးတော့စစ်တပ်ကလမ်းတွေပေါ်မှာရပ်ထားတဲ့ကားတော်များများရဲ့မှန်တွေကိုရိုက်ခွဲဖျက်ဆီးသွားတာအပြင်ကားမှန်တွေပေါ်မှာလည်းဖုတ်တော့ဝါစာဆေးရည်တိုင်းထွာရဲ့စာတွေရေးသွားပါတယ်ဒီလိုအနေထားမျိုးနေ့စဉ်ကြုံတွေ့နေရတာမလို့စစ်အာဏာသိမ်းအုပ်ချုပ်တဲ့ကာလကြာလာလေးတရားဥပဒေစိုးမိုးရေးနဲ့ပြည်သူတွေရဲ့ဘဝလုံခြုံမှုမရှိလေဖြစ်ရတဲ့အခြေအနေကိုအထူးစိုးရိမ်ပါတယ်လို့ပြည်သူတွေကပြောနေတာပါ
ဒီလိုချိန်နေမှာတော့လေလမ်းပေါ်မှာပေါ်နေကိုယ်ပိုင်နဲ့ကိုယ့်ရဲ့အိမ်မှာနေတဲ့လူတော်မှမလုံခြုံတာဆိုလမ်းပေါ်ကတုံတောင်တက်ပြီးမျိုးနဲ့လမ်းပေါ်မထွက်နိုင်ဘူးလို့တော်တော်လေးကိုအန္တရာယ်ရှိနေတဲ့အချိန်မျိုးတွေ့တာနဲ့ဖမ်းဆီးမယ်အနည်းဆုံးတော့ဖမ်းဆီးခံရမယ်ပြစ်ခတ်ခံရမယ်ပေါ့နော်တန်ရာရလာနာပြရရရှိနေဆိုတော့ဒီလိုချိန်မှာတော့တကယ်အမာခံနေမှပဲဆက်လာနိုင်တာဆိုတော့လေ
ဒီလိုမျိုးဆရာနာသိန်းကောင်းစီကလည်းတိုင်းပြည်ကိုနိုင်နေအောင်ကန်တွေဖို့လုပ်နေချိန်မှာဆရာနာရှင်စန့်ကျင်တဲ့လူထုဘက်ကလည်းအရင်ကရှောက်လန်းနေတဲ့ဒီမိုကရေစီလမ်းကြောင်းကိုကာကွယ်ဖို့ဆက်ပြီးတော့ကြိုးစားမယ်ဆိုပြီးတော့တော်လန်စန့်ကျင်မှုတွေကိုဆက်ပြီးတော့လုပ်နေပါတယ်။မျိုးရွာတွေကစန့်ကျင်ဆန္ဒပြမှုတွေအပြင်လူငယ်တချို့ကတော့လက်နက်ပိုင်နဲ့ဆရာနာရှင်ကိုပြန်တိုက်ဖို့ဆိုပြီးတော့တိုင်းဒါလက်နက်ကင်အဖွဲ့တွေစီတွားရောက်ခိုးလုံစစ်တင်တန်းတက်တာတွေလည်းရှိလာပါတယ်။ဒီလိုအခြေအနေမှာမြို့နယ်ကျေးရွာနေရာအနှံ့မှာရှိတဲ့လူငယ်တွေအပါအဝင်လူထုအများစုကတော့စစ်အုပ်ချုပ်ရေးကိုအတားအဆီးအခက်အခဲတွေကြောင့်ဆက်ပြီးတော့ဆန့်ကျင်သွားဖို့အခိုင်အမာကတိပြုထားတယ်ဆိုတာဒီတစ်ပတ်ပြည်တွင်းကပြပို့တဲ့သတင်းထောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ရှင်။ကျမအေးသနာကျော်ပ
ါ။မအေးသနာကျော်ပြောပြခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့စီးပွားရေးအစီအစဉ်ကိုပြောပြပါဦးမယ်။COVID-19 ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ပေးရေးထောက်ခံကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်အဆိုအရကကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာကြေညာလိုက်တာမှာကမ္ဘာခေါင်းဆောင်တွေကကြိုဆိုကြပါတယ်။အမေရိကန်အဆိုအရရဲ့အခုလိုကြေညာချက်ဟာကမ္ဘာတဝန်းကပ်ဘေးရောဂါတက်ဖြစ်ရေးမှာအရေးကြီးတဲ့အောင်မြင်မှုတစ်ခုဖြစ်လာနိုင်ပေမဲ့ရှုပ်ထွေးလာတဲ့လုပ်ငန်းစဉ်ကြီးတစ်ခုရဲ့အစပိုင်းသာဖြစ်တယ်လို့ VOA ရဲ့အင်ဂျီရိုဆန်ရသတင်းတာဝန်ခံပက်စီဝီဒါကူဆွာရာရဲ့သတင်းဆောင်ပါမှာရှင်းပြထားတာကိုစီးပွားရေးအစီအစဉ်မှာမတ်တင်ကြီးတိုက်ကတင်ပြပေးမှာပါခင်ဗျာ။
COVID-19 ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ပေးရေးထောက်ခံကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်အဆိုအရကကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှပြီးခဲ့တဲ့သတင်းပတ်ထဲကြေညာပါတယ်။ကမ္ဘာတစ်လွှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်အဆိုအရက COVID-19 ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ပေးရေးထောက်ခံမဲ့ဆုံးဖြတ်ချက်ကိုကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှကမ္ဘာတစ်လွှားနိုင်ငံပေါင်း100ကျော်ကကြိုဆိုကြပါတယ်။ဒီလိုဖြည့်လျှော့ပေးရတဲ့အတွက်2020ပြည့်နှစ်အောက်တိုဘာလမှာအိန္ဒိယနဲ့တောင်အာဖရိကတို့ကရှောက်ထားခဲ့ကြတာပါ။တောင်အာဖရိကသမ္မတဆီရီရာမာဖိုဆာက
It goes to show the influence we have
တခြားသူတွေနဲ့တွေ့ပတ်အလုပ်လုပ်နေတဲ့နိုင်ငံတကူအနေနဲ့ဩစာရှိတယ်ဆိုတာကိုဒီရလက်ကပြတ်တာလာပါတဲ့။သူတို့ရဲ့ပြောဆိုချက်သတင်းစကားတွေကဩစာတက်ရောက်မှုရှိတယ်ဆိုတာကိုပြတ်တာပါလို့သမ္မတရာမာဖိုဆာပြောခဲ့တာပါ။ဥရောပသမ္မတဂျပန်နဲ့ဗြိတိန်အပါအဝင်ကိုဗစ် -19 ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ပေးရေးကိုစတင်တဲ့နိုင်ငံတွေနဲ့အပေးအယူလုပ်ညှိနှိုင်းနိုင်ရေးအတွက်ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှညှိနှိုင်းရေးစာတမ်းတစ်ခုစတင်ဆောင်ရွက်နိုင်ရေးအမေရိကန်အစိုးရကလှုပ်လိုက်တာဖြစ်ပါတယ်။ရှားဘက်ကနက်ရှ်ဟာကိုလံဘီယာတက္ကသိုလ်ဥပဒေဌာနကညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာပါမောက္ခဖြစ်ပါတယ်။
Sending a message multilaterally.
American ဆိုရဘက်ကဒီကိစ္စထောက်ခံရင်ဆိုရာကိုနိုင်ငံစုံကိုသတင်းစကားပလိုက်တာပါတဲ့ဒါအပြင် American ဟာပြည်တွင်းအကျိုးစီးပွားတစ်ခုတည်းအတွက်တင်မဟုတ်ဘဲကမ္ဘာတဝန်းဘက်ပေါင်းစုံအရေးအတွက်ပါအလေးထားတဲ့ခေါင်းဆောင်ပြီးဆောင်ရွက်ဖို့အဆင့်တင်ရှိတယ်ဆိုရာကိုသတင်းစကားပလိုက်တာဖြစ်ပါတယ်လို့ပေါမောက်ခရှာဘက်ကနက်ရှ်ကပြောခဲ့တာပါဒါပေမဲ့လို့လဲအမေရိကန်ကထောက်ခံထားတဲ့အပိုင်းမှာလဲမူလအဆိုပြုချက်လောက်တော့မပါပါဘူးကာကွယ်ဆေးရဲ့မူပိုင်ခွင့်တစ်ခုတည်းသာဖြစ်ပြီးတခြားညာနာပစ္စည်းပိုင်ဆိုင်ခွင့်ဆိုင်ရာကာကွယ်ထားရှိမှုတွေကိုတော့ဖြေလျှော့ပေးမယ့်အထက်မပါသလို COVID-19 ရောဂါရှာဖွေရေးနဲ့ကုသရေးဆိုင်ရာတွေအပါအဝင်နည်းပညာတွေနဲ့ပတ်သက်လို့လဲအခုဖြေလျှော့ပေးရေးထောက်ခံထားတဲ့အထက်မှာမပါပါဘူးကိုလံဘီယာတက္ကသိုလ်ဥပဒေပညာဌာနကညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာပါမောက်ခရှာဘက်ကနက်ရှ်ကအခုလိုဆက်ပြီးပြောပါတယ
်။ We don't know what is going to happen in the actual process.
ဒီစာရန်ကိုပြုစုတဲ့လုပ်ငန်းစဉ်မှာဘာတွေဖြစ်လာမလဲဆိုတာကိုမသိရသေးပါဘူးတဲ့။တခြားအဖွဲ့ဝင်နိုင်ငံတွေနောက်နိုင်ငံတွေမှာနိုင်ငံတကာအဆင့်မှာအလျှော့အတင်းပေါ်မူတည်ပြီးဘိုင်ဒန်အစိုးရဘက်ကဘယ်အတိုင်းထာတိညှိနှိုင်းလို့စိတ်ရှိမလဲ။ပြည်ရင်းမှာဆိုရင်လည်းမူပိုင်ခွင့်ဖြေလျှော့မဲ့ကိစ္စကိုအကြီးအကျယ်စိုးရိမ်နေကြတာပါလို့ပေါမောက်ခဘက်ကနက်ရှ်ပြောခဲ့တာပါ။ဒါဟာဆိုရင်ရှေးကြမဲ့လုပ်ငန်းစဉ်ကြီးရဲ့အစပိုင်းသာဖြစ်ပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ဟာဘုံသဘောတူညီချက်ကိုအခြေခံထားတာဖြစ်ပြီးအဖွဲ့ဝင်အားလုံးသဘောတူညီမှဆောင်ရွက်နိုင်တာဖြစ်ပါတယ်။ဥရောပသမ္မဂ EU အပါအဝင် COVID-19 ကာကွယ်ဆေးမူပိုင်ခွင့်ဖြေလျှော့ပေးမဲ့အရေးကိုစန့်ကျင်သူတွေကတော့ကိုရိုနာကပ်ဘေးရောဂါအရေးဖြစ်ရှင်းဆောင်ရွက်ရေးအတွက်စိတ်ဆက်ညှိနှိုင်းလိုပါတယ်ဆိုတဲ့သဘောမျိုးပြောဆိုထားပါတယ်။ဥရောပကော်မရှင်ရဲ့ဥက္ကဋ္ဌအာဆူလာဘွန်ဒါလီယန်ကအခုလိုပြောပါတယ
်။ And that's why we are ready to discuss how the
US proposal for waiver of intellectual property protection အမေရိကန်ရဲ့အဆိုဖြစ်ချက်ကဒီမှန်းချက်ပေါက်မြောက်အောင်ရည်အတွက်ဘလို့အထောက်အကူဖြစ်စီမလဲဆိုတာကိုဆွေးနွေးဖို့အဆင့်တင်ရှိပါတယ်တဲ့။အဆိုပြုချက်စာတမ်းကို WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ဝင်တွေကသဘောတူဖို့လုပ်ရမယ့်လုပ်ငန်းစဉ်ကပဲလနဲ့ချီကြမြင့်နိုင်ပါတယ်တကယ်လို့သဘောတူပြီဆိုရင်တော့နိုင်ငံနေအနေနဲ့ generic drug လို့ခေါ်တဲ့အာနိသင်တူကာကွယ်ဆေးတွေထုတ်ကြတဲ့အခါမှာဥပဒေနဲ့မညှိစွန့်စေဖို့အတွက်ဆိုင်ရာဥပဒေတွေပြဋ္ဌာန်းကျင့်သုံးချရမှာပါဒီလိုလုပ်လို့ရတဲ့ရည်ရွယ်ချက်ကတော့ကမ္ဘာတစ်ဝှမ်းမှာကာကွယ်ဆေးတူလုပ်ငန်းတွေအရှိန်မြှင့်ဆောင်ရွက်ဖို့နဲ့ကာကွယ်ဆေးဖြန့်ဝေမှုမညှိမျှမှုတွေကိုလျှော့ချနိုင်ရေးဖြစ်ပါတယ်အမေရိကန်လိုနိုင်ငံတွေမှာတော့နိုင်ငံလူဦးရေအများစုကိုအနည်းဆုံး COVID-19 ကာကွယ်ဆေးတစ်ကြိမ်ထိုးထားပြီးဖြစ်ပေမဲ့လို့လည်းတချို့နိုင်ငံတွေမှာတော့တစ်ကြိမ်မှမထိုးရသေးပါဘူး။ဒါပေမဲ့လည်း COVID-19 ကာကွယ်ဆေးမူပိုင်ခွင့်ဖြေလျှော့ပေးတာကမျှော်လင့်သလိုဖြစ်မလာပဲစန့်ကျင်ပဲရပ်လက်ထွက်လာနိုင်တယ်လို့စီးဝါလုပ်ငန်းကဏ္ဍကသတိပေးနေကြပါတယ်။ Britain စီးဝါတုပ်လုပ်ငန်းများအဖွဲ့က Richard Torbett ကအခုလိုပြောပါတယ
်။ You can have a sort of dangerous free for all.
လုံးမင်းတို့အနေပြီးဈေးကွက်မှာလဲရှာပနေတဲ့အခါအန်ဒီရဲ့ရှိတဲ့ထင်တိုင်းကျဲပုံစံမျိုးဖြစ်သွားနိုင်ပါတယ်ဒီလိုထုတ်လုပ်မှုမျိုးတွေကမူလရည်မှန်းချက်လမ်းကြောင်းကလွဲသွားပြီးကုမ္ပဏီတွေအနေနဲ့သူတို့ဘာလုပ်နေလဲဆိုတာမသိတော့တဲ့အခြေအနေမျိုးဖြစ်သွားနိုင်ပါတယ်ဒီလိုသာဆိုရင်တော့ကောင်းကျိုးထက်ဆိုးကျိုးကပိုများသွားပါလိမ့်မယ်လို့သူကပြောခဲ့တာပါAstraZeneca နဲ့အိန္ဒိယက Siam Institute ကြားသဘောတူညီချက်လိုမျိုးလိုင်စင်ချထားပေးတဲ့သဘောတူညီချက်မျိုးကတဆင့်ကမ္ဘာတဝန်းကာကွယ်ဆေးထိုးရေးကပို့ပြီးတော့ကောင်းမွန်သင့်တော်မယ်လို့လည်းသူတို့ကပြောပါတယ်လူသားချင်းစာနာထောက်ကူမှုဆိုင်ရာအဖွဲ့အစည်းတွေဘက်ကတော့အစစ်မှီတဲ့သဘောတူညီချက်တွေဖြစ်ရေးတောင်းဆိုကြပါတယ်ယွမ်ဂျန်ဟျူဟာနေစည်းမချဆရာဝန်များအဖွဲ့ရဲ့ဥပဒေရေးရာနဲ့မူဝါဒပိုင်းဆိုင်ရာအကြီးတန်းအကြံပေးဖြစ်ပါတယ
် It has to be transparent it has to be worldwide
သဘောတူညီချက်ဟာပွင့်လင်းမြင်သာမှုရှိရမယ်ကမ္ဘာတစ်လွှာကရရှိအသုံးပြုရမယ်တာဝန်ခံမှုတာဝန်ယူမှုရှိရပါမယ်လို့သူကပြောခဲ့တာပါကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာရှုပ်ထွေးလာတဲ့ညာနာပစ္စည်းမူပိုင်ခွင့်အရေးဆွေးနွေးညှိနှိုင်းနေကြတဲ့တစ်ဖက်မှာအိန္ဒိယရဲ့ COVID-19 ဖြစ်ပွားမှုတိုးလာနေတာမျိုးအဖြစ်အပျက်တွေကကမ္ဘာလုံးအတိုင်းအတာနဲ့အရေးပေါ်ကာကွယ်ဆေးထိုးဖို့လိုအပ်နေပြီဆိုတာကိုမိမောင်းထိုးပြသနေတာဖြစ်ပါလေရှင်
မှတ်သိထိုက်ပါခင်ဗျာအခုတော့ဘလော့ဂါတွေပြောသမအစီအစဉ်ကိုတင်ပြပါဦးမယ်ထိခိုက်ဒဏ်ရာသူတွေကိုမြင်နေရတဲ့ဆေးကုပေးလို့မရတဲ့အခြေအနေဟာတိတ်ခံပြင်းစရာဖြစ်တယ်လို့မြန်မာနိုင်ငံကဆရာဝန်တယောက်ကပြောပါတယ်သူကတော့စစ်တပ်ကပြစ်ခတ်လို့ကြီထိမှန်တဲ့ဆန္ဒပြသူတွေဘေးကပြည်သူတွေကိုအန္တရာယ်ကြကနေခက်ခက်ခဲခဲကယ်ဆယ်ဆေးကုပေးနေတဲ့ဆရာဝန်တယောက်ဖြစ်ပါတယ်သူတို့လိုဆရာဝန်တွေဘလောက်အထိစူးစမ်းပြီးလူနာတွေကိုကယ်တင်နေရတယ်လဲဆိုတာမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်အန္တရာယ်ကြုံရသူတွေတဲ့ဆရာဝန်တွေလည်းပါနေတယ်လို့ပြောရင်မမှားပါဘူးလမ်းပေါ်ထွက်ဆန္ဒပြလို့အကြမ်းမဖက်အာဏာဖီဆန်တဲ့ CDM နှုတ်ဆောင်မှုလုပ်လို့ဆိုပြီးစစ်ကောင်စီကဖမ်းဆီးအရေးယူဖို့စူးစမ်းနေမျိုးတွေမဟုတ်ဘဲလူနာကိုဆေးကုသပေးတဲ့အတွက်ပါဆရာဝန်တွေဟာရန်သူလို့သဘောထားတာခံရပါတယ်ဒါပေမဲ့လည်းဆရာဝန်တွေကတော့သူတို့ပြုထားတဲ့တစ္ဆာအဋ္ဌိဌာန်အတိုင်းလူနာတွေကိုကြောသားရင်သာမခွဲကုသပေးနေကြပါတယ်ဆန္ဒပြသူတွေကိုစစ်တပ်ကမပြတ်နှိမ်နှင်းနေတဲ့မြို့တစ်မြို့ကပြစ်ခတ်နှိမ်နှင်းခံရသူတွေကိုအန္တရာယ်ကြားကကူညီကယ်ဆယ်ပေးနေတဲ့ဆရာဝန်တယောက်ရဲ့အတွေ့အကြုံကိုနားထောင်ကြည့်ပါ
ထိတိုက်တွေ့ရတိတာခတ်တာတွေကြားပြီးဆိုကျွန်တော်တို့မနက်မိုးနေ့ကအဲအချင်းချင်းနဲ့တူတူပေးရပါနော် Facebook တွေပါကြီးကြည့်လိုက်တယ်ပဲနေရာမှာတော့ထိတိုက်တွေ့နေပြီအဲအပြစ်ခတ်တွေရှိရဆိုကျွန်တော်တို့အကောင်တော့အဲယိုဟိုပေါ့တာဝန်ခွဲလိုက်ကြပါဗောဆရာဝန်တွေကတော့ဒီ ambulance နဲ့လိုက်မဲ့လူကလိုက်မယ်ဒါမှမဟုတ်အဲဟို base time ကတ်မှာပဲဖြစ်ဖြစ် base time မလားဗောနော်အဲ့လိုမျိုးနေရာပေါ်မူတည်ရပါဗောအဲ့လိုမျိုးစဉ်းစားပြီးကျွန်တော်တို့ကအဲ ambulance နဲ့လိုက်တဲ့လူကလိုက်တယ်ဒါမှမဟုတ်ရင်ကတ်မှာပဲတွားထိုင်ပြီးစောင့်နေရရှိရဗောနော်အဲအရင်များတဲ့လူနာအရင်များတဲ့နေ့တွေမျိုးဆိုရင်တော့ကျွန်တော်တို့အဲကတ်မှာပဲဟိုဟာလူနာအကုန်ပြန်တယ်ပြီးတော့ကတ်မှာပဲအဓိကကူပေးလိုက်တာ
သူပြောတဲ့ camp ဆိုတာကတော့လူနာတွေကိုအရေးပေါ်ကုသပေးနိုင်ဖို့ပြင်ဆင်ထားတဲ့ယာယီဆေးကုနေရာတွေဖြစ်ပါတယ်
ကျွန်တော်တို့အဖွဲ့ပါနော်မက်ဒီကယ်ဟိုကနဲ့ ambulance ဒီ provider တစ်ခွင်နဲ့ဒီဇိုင်းထားပါလေကျွန်တော်တို့ဒီအပြင်ဆရာဝန်တွေအုပ်စုရဲ့ဒီ provider အဖွဲ့ရဲ့ join ပြီးတော့ပေါ့ကျွန်တော်တို့စီကအဲ့ဒီဖြစ်ပြီးဆိုရင်ကျွန်တော်တို့အဲထိတ်တိုက်တွေ့တဲ့နေရာတွေပါလေနေတွေပါလေဆိုရင်ကျွန်တော်တို့ဘက်ကအဲ့ဒီ ambulance ကိုကဟိုလောက်ထွက်တယ်၄စီးလောက်ပေါ့အများဆုံးပေါ့နိတနေ့အဲ့လိုထွက်တယ်ထွက်ပြီးတော့လူနာတွားကောက်တယ်ပေါ့နော်ကောက်ပြီးတော့ကျွန်တော်တို့အဲ့မှာလူနာကောင်းရင်းနဲ့ဒီအရေးပေါ်ကုသမှုပေးတဲ့ကားပေါ်မှာလည်းပစ္စည်းစုံပါတယ်ပေါ့ကူတယ်တကယ်လို့တစ်ခါကြရင်တချို့အခြေအနေတွေကြတော့အဲဒီလူနာကောက်တဲ့နေရာမှာကုဖို့အဆင်မပြေရင်ကျွန်တော်တို့ကအတီးရက်ွက်အနီးနာရက်ွက်မှာတစ်ခုမှာဖြစ်ဖြစ်အိမ်တိုင်မှာပေါ့နော်ဓမ္မယုံတစ်ခုမှာဖြစ်ဖြစ်အဲ့လိုမျိုး camp base ယူပြီးတော့အဲ့မှာလူနာတွေခေါ်ပြီးကုတာရှိတယ်တစ်ခါကြရင် camp ကိုခေါ်ပြီးတော့ကုလိုက်တာမျိုးရှိတယ်
ချ
င်းရက်တစ်ခုနဲ့ပြောရရင်ကျွန်တော်တို့ဟိုပေါ့28ရက်နေပေါ့လေမက်ဆလာ28ရက်နေအဲ့နေရာဆိုရင်ဒီမှာလဲအပြစ်ခတ်ကတော်တော်ကြီးများတယ်အဲကျွန်တော်တို့ဆိုရင်ဟိုပေါ့မနိုင်ဘောကျွန်တော်တို့အင်အားနဲ့တော့မနိုင်ဘူးပြီးတော့တစ်ခုပြဿနာတက်တာကြတော့အဲ့လိုပဲဒီလူနာကောက်ဝိုင်းရနောက်ကနေဒီလူတွေကလိုက်ပြီးတော့ပြစ်တာလိုက်ပြီးတော့ဖမ်းတာဒါမှမဟုတ်စိုင်းကယ်တွေနဲ့တလန်တွေရဲဝတ်တွေနဲ့လိုက်တာတွေရှိရလေအဲ့မျိုးကိုယ်စီရလူနာရောက်ဖို့လည်းခတ်တယ်အဲ့လိုနေမျိုးရောက်လာရင်လည်းအပြုံလိုက်ကြီးရောက်တာအဲ့နေရာဆိုရင်လုံးဝမနိုင်ဟိုအလောင်းလေးဆိုတဲ့ပုံလိုက်ကြီးဖြစ်ကုန်လားအဲကျွန်တော်တို့ဆိုရင်တချို့အလောင်းလေးဆိုရင်ကြော်လွှားပြီးတော့အဲ့လိုမျိုးတည်ရတာရရှိရလူနာတွေဆိုလည်းတွေးထွက်တန်ယူနေတယ်အများကြီးပဲပေါ့နော်အဲ့လိုမျိုးနေ့တွေဆိုရင်တော့အဲတခါကျ ambulance မှာတော့ကျွန်တော်တို့ဆရာဝန်မလိုက်နိုင်တော့ဘူးဆရာဝန်ကကတ်မှာပဲနေခဲ့လူနာပဲတွားကောက်ပေးပါတော့ provider ဖွဲ့လူနာတွေတွားကောက်ပြီးတော့အဲကန့်ကိုတည်လာအဲ့လိုကြီးကူးလာတာပေါ့တနည်းတနည်းကတော့အများနဲ့ကအဲ့လိုပါပဲကျွန်တော်မနဲ့မိုးလိမိဆိုတာနဲ့အဲဒီနေရာမှာထိတိုက်တွေ့နေပြီးပြစ်နေပြီးစနားပြတာကိုဖြူခွဲနေပြီးကြာရင်တော့ ascended as time line လောက်ထားရတာပဲ
စစ်ပွဲပဋိပက္ခတွေဖြစ်နေရင်တောင်ဆရာဝန်တွေစေဝန်တန်းတွေဆိုတာဟာစေကူတာခွင့်ရှိရမှာဖြစ်ပါတယ်လူနာတင်ကစေဝန်တန်းဆိုတာထင်သာမြင်သာတဲ့အမှတ်အသားပါရက်နဲ့ပြစ်ခတ်တာဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေအရဆက်ရစွဲမှုမြောက်ပါတယ်မြန်မာနိုင်ငံမှာတော့တပ်ဖွဲ့ဝင်တွေဟာစေဝင်တန်းတွေကိုရိုက်နှက်လူနာတင်ကားတွေကိုပါပြစ်ခတ်တဲ့တပ်သေးတွေရှိပါတယ
်အတီးကအခက်ခဲကကျွန်တော်တို့လူနာကောက်ဖို့အခက်ခဲပဲဒီနေကင်းဘတ်ဆိုလည်းလူနာတောက်ကောင်းရင်ကျွန်တော် ambulance ကားဆိုခုကတည့်ရတိုင်း ambulance ကားလည်းတို့ကဖမ်းတယ်ကြည်ဒီဘောမျိုးကနိုင်ငံရေးအကြောင်းဖြစ်တဲ့လူနာကြည်ထိခံလူနာဆိုရင်တို့ကကောက်ခံကောက်ခွင့်မပေးဘူးကောက်တော့ရင်လည်းနောက်ကနေဆက်ချင်းလိုက်လူတယ်အဲ dead body တောင်မှလိုက်လူတာမျိုးတွေရှိတယ်ကျွန်တော်ဆို dead body တွေကောက်သွားပြီဆိုရင်နောက်ကနေလိုက်လူဆိုပက်ပြေးရခဏခဏကြုံတယ်အဲဒီကံမှာဆိုလည်းအဲ့တိုင်းပဲဒီကံမှာအရှိန်ကြီးပဲစကားတွေလာပြီးလမ်းကျော်နာနီးနေဆိုကျွန်တော်လည်းကြောမလုံဘူးကုရတာဆိုရင်လေကံမှာတာထိုင်နေပြောတာအဲဘယ်ချိန်ဝင်ဖမ်းမလဲဆိုတာမသိအောင်အလောင်းတွေဆိုတခါကြရင်အမိုက်ပုံနေတာတော့ဖွက်ထားရတာရှိတယ်လူနာတွေဆိုလည်းဘလောက်နာနာတို့တော့တောင်းပန်ထားအတန်ရရင်မထွက်ပါနဲ့ အနေနဲ့များလို့ပါကျွန်တော်တို့အဲ့လိုမျိုးပေါ့နော်အမျိုးမျိုးတော့ရှိရခက်ခဲရတော့ပြီးတော့အဓိကကနေခင်းဘက်ကတော့တိတ်ပြီးတော့ဟိုမှာဖြစ်တော့ညဘက်ပေါ့ညဘက်ဆိုရင်ကျွန်တော်တို့ဆိုရင်အရန်ခံပြင်းတယ်ဟိုဘယ်နေရာမှာတော့လူနာထွက်နေပြီးဘယ်နာပြစ်ထားတယ်လူနာရှိတယ်တတင်းနေတောက်လျှောက်ရောက်တဲ့ဖုန်းတွေလာတယ်ဒါပေမဲ့ကျွန်တော်တို့ဘယ်သူမှတွားကောက်ဖို့ကအဆင်မပြေဘူးဖြစ်နေတာညဆိုတော့ပိုဆိုးတယ်ထွက်ရင်လည်းထင်းနေတာ ambulance ကြီးကအဲပြီးတော့ကြတော့ညဆိုရင်ည7:00နာရီမှာရှယ်လွန်နေဆိုတော့ထွက်လို့ရလည်းမရမရဆိုတော့ထွက်ရင်လည်းပြစ်တာဆိုတော့လူနာကိုတရင်ကြပြီးတော့တော့မကောက်နိုင်ဘူးပေါ့လေအရန်ကြီးဟိုပါပြက်တယ်အဲအရင်ရက်တည်းကဆိုရင်ဟိုရပိုင်းကတော်တော်လေးဆိုးရတယ် ambulance ဖြန်းတာကိုနှက်စီးလောက်စလိုက်မိတယ်လို့ဖြစ်တော့တော်တော်များများအဲအတင်းဖွဲ့တွေကမထွက်ရဲဘူးဖြစ်သွားတယ်ဖြစ်တော့ကြလူနာတွေပေါ့တော်တော်ကြီးဒုက္ခရောက်တယ်အဓိကအဲကျွန်တော်တို့အခက်အခဲကြုံလာတယ်လူနာကောက်ဖို့ရယ်ပြီးတော့လူနာတွေအချိန်မီကုတောင်းမှုမရတဲ့အတွက်ကြောင့်တွေးထွက်လုံပြီးမတည်တင်မဲ့တည်ရတာပေါ့အဲ့လိုမျိုးလေ
စစ်အာဏာသိမ်းပြီးနောက်ပိုင်းတပ်တွေရဲ့ပြစ်ခတ်မှုကြောင့်ကြီထီးတဲ့လူနာတွေအပါအဝင်လူနာပေါင်း90ထက်မနည်းကိုသူကုသပေးခဲ့ရပါတယ်။လူနာကိုမြင်းနေရပေမဲ့ကုသပေးလို့မရတဲ့အခြေအနေတွေကြုံခဲ့ရတာကလည်းဆရာဝန်တယောက်အနေနဲ့ခံစားရတယ်လို့အခုလိုပြောပြပါတယ်
။ကျွန်တော်တို့ဆိုရင်ကျွန်တော်တို့နားလေးမှာကြားနေလမ်းကတိတ်တော့မချအောင်တုံးလေးလမ်းတော့မှလူနာရှိနေတာ။ဒါပေမဲ့ထွက်လို့ရလားဆိုထွက်လို့မရအောင်ဘယ်နေရာထိရဲဆိုတာပုံတွေတင်းနေတာတက်လာတယ်။မြင်းနေရလူနာတစ်ခါရရင်လူနာကလူလိမ့်နေပုံတွေပေါ့နော်။အဲ့လိုမျိုးတွေမြင်ရတော့ကောက်လို့ရလည်းမရ။အဲ့လိုမျိုးဖြစ်နေဆိုတကယ်အရန်ခံပြင်းတယ်ဘာမှလုံလို့မရအောင်ဖြစ်နိုင်တော့ဦးမျိုးပေါ့ဒီစစ်ဖြစ်ရင်တော့ဒီလူနာတင်ကားတို့ဆေးရုံတို့ကြောင်းတို့ဘာလို့ဆိုတာပြက်ခုံမရှိလေအဲအနည်းဆုံးတော့အဲ့လိုမျိုးပေါ့ဒီလူနာဆိုရင်တော့မဖြစ်စေချင်အောင်တကယ်တော့တို့လူနာကိုတို့ကောက်သွားတယ်ရည်ရှိတယ်ကောက်သွားရင်လည်းအချိန်မီစေကူတောင်းမှုပေါ့နော်လူအခွန်ရေးပေါ့အဲ့ဒါဒီအပြေးဝါရစေချင်တယ်တခါရင်နေခင်းဘတ်ဆိုရှိရလူနာတွေကောက်သွားတယ်ကျွန်တော်တို့တိလိုက်တယ်ကောက်သွားပြီအဲကားပေါ်မှာတိုင်းပဲပြစ်တင်ထားတယ်ပြီးတော့တို့တို့ထွက်မှလူနာလူနာကြီးကကားပေါ်မှာတွေးထွက်လုံနေတယ်ကျွန်တော်တို့လည်းသိနေဘာမှလုပ်လို့မရအောင်အဲအမျိုးဆိုရင်အရန်ခံပြင်းတယ်ဟိုအကုန်ဘယ်လိုခေါ်မလဲဒီ on ground မှာကုရရင်လည်းပစ္စည်းကလည်းဟိုလက်ထဲမှာဟောပေါ့အရေးပေါ်ကုရတာဆိုတော့ပစ္စည်းမစုံနေနဲ့လည်းကုရတယ်ကုရင်လည်းနောက်ကျောလုံတာဆိုတော့လည်းမလုံကျွန်တော်တို့တို့လည်းအတက်နေရအမြင်နဲ့ရှိရဟိုဘယ်ချိန်ဝင်ဖမ်းမလဲဆိုတာလည်းမသိရအဲလိုမျိုးပေါ့နော်လူနာကိုအဓိကတော့လူနာကိုစိတ်ကူတော်မှုကောင်းကောင်းနေခံယူစေချင်တာ
အနီးရဲ့ကြားကနေလူနာတွေကိုကုသပေးနေတဲ့ဆရာဝန်တယောက်ကသူ့ရဲ့အတွေ့အကြုံကိုပြောပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးဆိုင်ရာအဆောက်အုံတွေကိုအကာအကွယ်ပေးဖို့အတွက်မြန်မာနိုင်ငံမှာရှိကြတဲ့ကုလသမဂ္ဂအဖွဲ့ကမေလ5ရက်နေ့ကပဲတောင်းဆိုခဲ့ပါတယ်။စစ်အာဏာသိမ်းခဲ့တဲ့ February လအစောပိုင်းကစလို့ကျန်းမာရေးဆိုင်ရာအဆောက်အဦတွေလူနာတင်ရင်တွေကျန်းမာရေးဝန်ထမ်းတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်ခံရမှုပေါင်း158ခုရှိခဲ့တယ်လို့သိထားကြောင်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှဖော်ပြထားပါဗျ။အဲ့ဒီတိုက်ခိုက်မှုတွေကြောင်းသေဆုံးသူ11ယောက်နဲ့ထိခိုက်ဒဏ်ရာရသူ51ယောက်ရှိတယ်လို့လည်းပြောထားပါတယ်ရှင်။ကျွန်မဆွေမြတ်ပါပါ
။မဆွေမြတ်မောင်စီစဉ်တက်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာ။မြန်မာစစ်အုပ်ချုပ်ရေးကောင်စီအပေါ်အကြမ်းဖက်ဆန့်ကျင်နေကြတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကအကြမ်းဖက်နေနှင်းဖမ်းဆီးနေတဲ့အတွက်ဆန္ဒပြပွဲတွေအရှိန်လျော့သွားပေမဲ့နိုင်ငံအနှံ့နှီးမြှုပ်ဆုံနဲ့တပိတ်ပေါက်နေကြဆဲဖြစ်ပါတယ်။ရန်ကုန်မြို့မှာတော့လူညုံရေးတွေတင်းကျပ်ထားတဲ့အတွက်စစ်တပ်နဲ့ထိတိုက်မတွေ့အောင်လျှက်တပြက်တပိတ်တွေကိုမြို့နယ်ပေါင်းစုံမှာပြုလုပ်ခဲ့ကြပါတယ်။ကျောင်းဖွင့်ရာသီရောက်လာချိန်မှာပဲလျှက်စစ်ကြုံပညာရေးစနစ်အလိုမရှိဘူးဆိုတဲ့ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေရဲ့တပိတ်တွေလည်းနိုင်ငံအနှံ့ပေါ်ပေါက်နေပါတယ်။စစ်ကောင်စီကလည်း CDM မှာပါဝင်သူတွေကိုအလုတ်ကထုတ်ပယ်နေပြီးတနင်္လာနေ့အထိအလုတ်ထုတ်ခံရတဲ့တက္ကသိုလ်ဆရာဆရာမပေါင်း11,000ကျော်ရှိတယ်လို့ဆိုပါတယ်ခင်ဗျာ။နေပြည်တော်မှာအမှုချုပ်မှုနဲ့တရားစွဲဆိုခံထားရတဲ့ဒေါန်ဆန်းစုကြည်ကိုမေလ24ရက်နေ့ရုံးချင်းကြရင်အွန်လိုင်းကတဆင့်မဟုတ်ပဲတရားခွင်မှာလူကိုယ်တိုင်ရုံးထုတ်မှာဖြစ်ပါတယ်။ပြည်ထောင်စုတရားလွတ်တော်ချုပ်ရဲ့ညွှန်ကြားချက်အရဒေါန်ဆန်းစုကြည်နေတဲ့အိမ်နားမှာအမှုစစ်ဆေးနိုင်မဲ့အထုနေရာတစ်ခုပြင်ဆင်ရမယ်လို့တရားသူကြီးကဒီကနေ့အမိန့်ပေးခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေကြီးဦးခမောင်စောက VOA ကိုပြောပါတယ်။ဒါပေမဲ့သူရင်ဆိုင်နေရတဲ့အမှုတွေနဲ့ပတ်သက်လို့အကျိုးဆောင်အဖွဲ့နဲ့အခုအချိန်ထိတိုင်ပင်ဆွေးနွေးခွင့်မရသေးဘူးလို့ပြောပါတယ်ခင်ဗျာ။အမေရိကန်အရှိတ်ချန်ပီယံတွေကိုလောင်စာဆီအဓိကတင်ပို့နေတဲ့Colonial Pipeline Company Cyber တိုက်ခိုက်ခံရတာကြောင့် Pipeline တွေပိတ်ထားရပြီး Company တာဝန်ရှိသူတွေနဲ့သမရအင်ဗျူရောအကြလုပ်ငန်းပြန်စနိုင်အောင်အနီးကလုတ်ကင်နေကြပါတယ်။ Cyber Internet ထဲကနေအချက်လက်ဖောက်ယူတဲ့ Ransomware တိုက်ခိုက်မှုကြောင့်လူဦးရေထူထပ်လာတဲ့ American အရှိတ်ချန်ပီယံတွေကိုပုတ်လွတ်တဲ့တန်ငွေ Pipeline တွေတင်းတင်းကြပ်ကြပ်ကလေးကပိတ်ထားခဲ့ရတာဖြစ်ပါတယ်။ သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ကျွန်တော်ကတော့ဆုံးမလိုက်ပါ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာတော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းဝေးပြီးလိုအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you